Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေ2018ခုနှစ်ဇူလိုင်လ4ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပြပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှထူးခြားတဲ့သတင်းရင်းကတော့သမ္မတ Trump ဟာ G20 ထိပ်သီးဆွေးနွေးပွဲမှာတိုင်ခင်ဂျာမန်ဝန်ကြီးချုပ်နဲ့တွေ့ဆုံဖို့ရှိနေပါတယ်ဆိုမာလီယာမှာရှိတဲ့ El Shabaab အဖွဲ့ကိုအမေရိကန်ကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ပါတယ်မြန်မာအမျိုးသားလူညွန့်ရေးအကြံပေးဦးတောင်တွန်းဟာရိုဟင်ဂျာတွေပြန်ခေါ်ရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့ဆွေးနွေးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါခင်ဗျာသတင်းတွေအပြီးကြားရမယ့်အထက်မှာဆိုရင်တော့
Saya akan berbincang dengan Menteri Luar, Datuk Seri Anif Bahman untuk mendapatkan butiran terperinci.
Kuala Temaga Achele Syapoyi Puegu Myanmar Nengan Tuen Wengwen Mepiu Dari Tuen Myanmar Nengan Upi A Pibu Nilan Syahu Malaysia Dutia Wengi Jauh Piosu Tuala Pibare Piesu Ngu Terin Wali Tien Sete Khama Piesu Nasa Yamaba Dikini Jauh De American Lula Yeni Po American Yau မြန်မာရွှေပြောင်းအခြေချသူတွေရဲ့ခံစားချက်ပြီးတော့မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ခီးစဉ်တောင်တိုပင်လေပင်အတွင်းကတင်းမာမှုအခြေအနေစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းကြားမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်အင်ဂျင်နိုင်ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ဟာအခုသတင်းပတ်နောက်ပိုင်းဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပဖို့ရှိတဲ့ G20 ကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲမှာတိုင်ခင်ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်။ကောင်းဆောင်အုပ်ဟာ G20 ထိပ်သီးဆွေးနွေးပွဲမှာစခင်ကြာတာပတင်းနဲ့ညနေပိုင်းမှာတွေ့ဆုံလိမ့်မယ်လို့ဝန်ကြီးချုပ်မာခဲရဲ့ပြောခွင့်ရစတီဖန်ဆိုက်ဘတ်ကပြောပါတယ်။တင်းနယ်လာနေမနေ့ပိုင်းမှာဝန်ကြီးချုပ်မာခဲနဲ့တယ်လီဖုန်းနဲ့ပြောကြမှာဖြစ်ပြီးအမေရိကန်ရဲ့မဟာမိတ်နှစ်နိုင်ငံကခေါင်းဆောင်တွေဖြစ်ကြတဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီတို့နဲ့လည်းစကားပြောကြမှာဖြစ်ကြောင်းသမ္မတထရန့်မှာတစ်တာလူမှုကွန်ရက်ကဆင့်ပြောကြခဲ့ပါတယ်။အဲဒီလိုတယ်လီဖုန်းနဲ့ပြောကြခဲ့မှုတွေရဲ့အသေးစိတ်အချက်အလက်တွေကိုတော့သမ္မတအင်ဂျီရောကသတင်းထုတ်ပြန်ခြင်းမရှိခဲ့ပါဘူး။ G20 ထိပ်သီးဆွေးနွေးပွဲအတွင်းအရေးပါတဲ့အကြံဖက်ဝါဒတိုက်ဖျက်ရေးကိစ္စကိုခေါင်းဆောင်တွေအနေနဲ့သဘောတူနိုင်ကြမှာဖြစ်ပေမဲ့အကြောင်းတခြားအကြောင်းအရာတွေကိုတော့သဘောတူကြမှာမဟုတ်ဘူးလို့ဝန်ကြီးချုပ်မှခဲကတင်းနေလာလေးမှာပြောကြခဲ့ပါတယ်။
တောင်တရုတ်ပင်လယ်အတွင်းတရုတ်ဗီယက်နမ်နဲ့ထိုင်ဝမ်တို့ကြားနယ်မြေပိုင်ဆိုင်မှုအငင်းပွားနေကြတဲ့ကျွန်းစုတွေတဝိုက်ကိုအမေရိကန်ရေတပ်ဖြတ်သင်္ဘော USS Stratham တနင်္ဂနွေနေ့ကဖြတ်တန်းခုံမောင်းခဲ့ပါတယ်။ဒီလုပ်ရဟာတရုတ်နိုင်ငံရဲ့အချုပ်အခြာကိုထိပါဆော်ကားတာဖြစ်ပြီးနိုင်ငံရေးအရာရောစစ်ရေးအရာပါပြင်းထန်တဲ့ရန်စမှုပဲလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။အမေရိကန်ဘက်ကတော့နိုင်ငံတကာရေပိုင်နဲ့အတွင်းလွတ်လပ်စွာသွားလာပိုင်ခွင့်ရှိတယ်လို့တုံ့ပြန်ပါတယ်။ Triton ကျွန်းနဲ့ရေမိုင်12မိုင်အကွာမှာအမေရိကန်ဖြတ်သင်္ဘောကခုံမောင်းခဲ့တာဖြစ်ပြီးအဲ့ဒီသင်္ဘောရဲ့နောက်ကနေတရုတ်စစ်သင်္ဘော2စီးနဲ့မိုင်းရှင်းသင်္ဘောတစ်စီးတို့ကပ်ပြီးလိုက်ခဲ့တယ်လို့အမေရိကန်စစ်ဖက်ရရှိတအူးက VOE ကိုပြောပါတယ်။တရုတ်ဘက်ကအမေရိကန်ရေတပ်သင်္ဘောဟာတရုတ်ခွင့်ပြုချက်မရဘဲကျူးကျော်မောင်းနှင်ခဲ့တာလို့ဆိုပေမဲ့အမေရိကန်ဘက်ကတော့လွတ်လပ်စွာပင်လယ်ရေကြောင်းသွားလာခွင့်အရာနိုင်ငံတကာရေပိုင်နဲ့အတွင်းမှာပုံမှန်လေ့ကျင့်ရေးအဖြစ်မောင်းနှင်ခဲ့တာလို့ဆိုပါတယ်ရှင
်။ဆိုမာလီယာနိုင်ငံတောင်ပိုင်းမှာရှိတဲ့ El Shabaab စစ်သည်ကြောအဖွဲ့ကိုအမေရိကန်ကလေကြောင်းကနေတက်ခတ်ခဲ့ကြောင်းအစိုးရအရာရှိတွေက VOE ကိုပြောပါတယ်။အမေရိကန်စစ်တပ်အနေနဲ့စစ်စင်ရေးရဲ့ရလဒ်ကိုစုံစမ်းနေစေဖြစ်ကြောင်းသတင်းချက်လက်တွေထွက်ပေါ်လာတာနဲ့တင့်တော်တယ်လို့ထုတ်ပြန်ပြသမှာဖြစ်ကြောင်းအာဖရိကွန်လို့ခေါ်တဲ့အာဖရိကတိုက်ဆိုင်ရာအမေရိကန်စစ်တပ်ကုကရေးဌာနပြောခွင့်ရ Chuck Pritchard ကတင်းနယ်လာနေမှာပြောပါတယ်တင်းနယ်လာနေကပြုလုပ်ခဲ့တဲ့တိုက်ခိုက်မှုဟာတောင်ပိုင်း Shabelle ဒေသကိုညာဘာရိုမှာရှိတဲ့မော်တော်ယာဉ်တွေကိုပစ်မှတ်ထားခဲ့ခြင်းဖြစ်ကြောင်းဒေသခံတွေကပြောပါတယ်အစင်းမြင် El Shabaab စစ်သွေးကြောအဖွဲ့ဝင်တွေကိုပစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းလဲအဲ့ဒီဒေတာကနေကပြောပါတယ်ဒါပေမဲ့အသေးစိတ်အချက်လက်တွေတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးဆိုမာလီယာနိုင်ငံအတွင်းကအယ်ရှာဘတ်စစ်သွေးကြွတွေအပေါ်စစ်စင်ရေးပြုလုပ်စဉ်အမေရိကန် Navy Seal တပ်ဖွဲ့ဝင်တဦးသေဆုံးသွားပြီးနှစ်လလောက်ကြာမှဒီလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာပါအဲ့ဒီအမေရိကန် Navy Seal တပ်ဖွဲ့ဝင်ဟာ1993ခုနှစ်တုန်းကဆိုမာလီယာနိုင်ငံမှာအမေရိကန် Black Hawk လေယာဉ်ပျက်ကျစဉ်တပ်ဖွဲ့ဝင်တွေသေဆုံးပြီးနောက်မှာပထမဆုံးအကြိမ်ကြာဆုံးတာလည်းဖြစ်ပါတယ်
ပြင်းသစ်နိုင်ငံမှာအပြောင်းအလဲကြီးကြီးမားမားဖြစ်လာဖို့ရွေးကောက်ပွဲမဲဆဲစဉ်ကာလကပေးထားတဲ့နည်းနည်းတဲ့ဂတိတွေနဲ့ပတ်သက်လို့သူ့အနေနဲ့အကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့သမရအမ်နူရယ်မက်ခရွန်ကဗာဆီလ်နန်ဒိုမှာတနင်္လာနေ့ကကျင်းပတဲ့ပူးတွဲလွှတ်တော်ညီလာခံအတွင်းဂတိပေးပြောကြားခဲ့ပါတယ်။ပထမဦးဆုံးအနေနဲ့2005ခုနှစ်ခေတ်ကပြင်းသစ်နိုင်ငံမှာထုတ်ပြန်ထားတ ရေးမှာအမြဲတမ်းအာဏာတက်ရောက်မဲ့လုံခြုံရေးအရာရေးယူဆောင်ရွက်မှုတွေကိုပုံမိုပြင်းထန်စွာချမှတ်ဖို့သမ္မတမက်ခရွန်ကကတိပေးခဲ့ပါတယ်နောက်ထပ်အကြမ်းဖက်တိုက်ခိုက်မှုအသစ်တွေထပ်ပြီးဖြစ်ပေါ်မလာအောင်သူ့အစိုးရကကြိုးပမ်းသွားမှာဖြစ်ပြီးတိုက်ခိုက်သူတွေပေါ်ငဲ့ညာမှုကင်းမဲ့စွာနဲ့ပြက်ပြက်သားသားအေးအေးယူဆောင်ရွက်မှာဖြစ်တယ်လို့သမ္မတကပြောကြားခဲ့ပါတယ်။ရဲအရာရှိတွေကိုလုတ်ပိုင်ခွင့်အာဏာပိုပေးမဲ့လုံခြုံရေးဆိုင်ရာအေးအေးယူဆောင်ရွက်မှုတွေနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိကြပြီးမဲ့သမ္မတမက်ခရွန်ကလူတဦးချင်းစီရဲ့လွတ်လပ်ခွင့်ကိုအပြည့်အဝလေးစားလိုက်နာဖို့အာမခံချက်ပေးဖို့ရည်ကြီးတဲ့အကြောင်းအလေးနဲ့ပြောကြားခဲ့ပါတယ်ရှင်။
UAE ဗီရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံပြန်ပို့ရေးဟာအရေးကြီးတယ်ဆိုတာကိုလက်ခံကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာအမျိုးသားလူကြုံရေးအကြံပေးဦးတောင်းထွန်းကသဘောတူခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH မာမုဒ်အလီနဲ့အစိုးရအကြီးအကဲမှာတွေ့ဆုံစဉ်ဦးတောင်းထွန်းကအဲ့ဒီလိုပြောကြားခဲ့တာလို့ဆိုပါတယ်တွေ့ဆုံမှုအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအတွင်းဝန်MD Shahidul Higne မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သမဂျီဆာဖီယူရာမန်တို့လည်းတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်တွေ့ဆုံမှုတွင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့ရေးအတွက်နှစ်နိုင်ငံကြားကအရင်လှုပ်ဆောင်ခဲ့တာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြန်ပြောင်းပြောပြခဲ့တယ်လို့ဆိုပါတယ်ဦးတောင်ထွန်းကတော့နှစ်နိုင်ငံဆက်ဆံရေးတိုးမြင့်ဆောင်ရွက်ဖို့မြန်မာအစိုးရဘက်ကစံတရှိကြောင်းနဲ့သဘောထားကွဲပြားမှုတွေကိုတွေ့ဆုံဆွေးနွေးတဲ့နည်းနဲ့အဖြစ်ရှာလိုကြောင်းတွဲဆုံမှုအတွင်ပြောကြားခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်နိုင်ငံခြားလုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တဲ့အပေါ်လဲကျေနပ်အားရကြောင်းဦးတောင်ထွန်းကပြောကြားခဲ့တယ်လို့ဆိုပါတယ်။မြို့သားလုံခြုံရေးအကြံပေးဦးတောင်ထွန်းဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးရဲ့ဖိတ်ကြားချက်အရဘင်္ဂလားဒေ့ရှ်နိုင်ငံကိုဇူလိုင်လ2ရက်ကနေ4ရက်နေ့အထိ3ရက်ကြာတရားဝင်အလဲပတ်ရောက်ရှိနေတာပါ
။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလစ်ပိုဂရန်ဒီဟာမနေ့ကရခိုင်ပြည်နယ်တွင်ကဒုက္ခသည်စခန်းတချို့ကိုတွားရောက်ကြီးရှုစစ်ဆေးခဲ့ပါတယ်။သူဟာတနင်္ဂနွေနေ့ကစပြီးရခိုင်ပြည်နယ်ကို3ရက်ကြာရောက်ရှိနေတာပါ။ဒါအပြင်ကချင်နဲ့ကရင်ပြည်နယ်တွေမှာအကြမ်းဖက်ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေအရေးကိုလည်းကိုယ်တိုင်တွားရောက်ကြီးရှုမှာဖြစ်ပါတယ်။ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာတော့အရင်ကအကြမ်းဖက်ပဋိပက္ခတွေဖြစ်ခဲ့တဲ့စစ်တွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသတွေကိုတွားရောက်ပြီးတော့စစ်တွေမျိုးအပြင်ဘက်ကဒီဒုက္ခသည်စခန်းတွေမှာနေထိုင်နေကြရဆဲဖြစ်တဲ့ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မနေ့ကတော့မောင်းတော်မျိုးမှာရောက်ရှိနေပြီး UNHCR ကကူညီဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအစီအစဉ်မှာပါဝင်ကြတဲ့အဲ့ဒီဒေသကရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းနှစ်ခုစလုံးကလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့ပါတယ်ရှင်
။ Saudi Arabia နဲ့မဟာမိတ်နိုင်ငံတွေနဲ့ Qatar နိုင်ငံအကြားတန်တမာရေးအရာတင်းမာမှုတွေကာလတံကြာဖြစ်နေတဲ့ကိစ္စမှာ Qatar ဘက်ကတောင်းဆိုချက်တွေကို Qatar နိုင်ငံသားရဲ့ဝန်ကြီးကတင့်သွင်းလိုက်ပြီးဖြစ်ပါတယ်။ဒါဟာ48နှစ်အတွင်းကာတာအနေနဲ့လိုက်နိုင်ရမယ်ဆိုတဲ့တောင်းဆိုချက်ကိုတက်တန်းတိုးအပြီးမှာခုလိုပေးရလိုက်တာလည်းဖြစ်ပါတယ်။ကာတာနိုင်ငံသားရေးဝန်ကြီးရှိတ်မိုဟာမက်ဘင်အဗ်ဒူရာမန်တာနီကကူဝိတ်ဘုရင်ထံကိုတင်းလာနေမှာအဲ့ဒီတောင်းဆိုလွှာကိုပေးရလိုက်တာဖြစ်ပါတယ
်။ American ပြည်ထောင်စုရဲ့ဇူလိုင်လ4ရက်ဒီကနေ့မှာကြာရောက်တဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်ကိုနိုင်ငံတော်မျိုးကြီးတွေမှဆင်နွှဲဖို့ပြင်ဆင်နေချိန်မှာလွတ်လပ်ရေးဆင်နွှဲမှုတွေဘေးအန္တရာယ်ကင်းရှင်းစေရေးအတွက်ဒေသခံရဲတပ်ဖွဲ့တွေနဲ့ပြည်ထောင်စုအစိုးရအရာရှိတွေကအတူတကွညှိနှိုင်းလှုပ်ဆောင်လျက်ရှိပါတယ်။နယူးယောက်မြို့မှာဒီကနေ့ကျင်းပမဲ့နိုင်ငံရဲ့အကြီးအမားဆုံးမီးရှူးမီးပန်းဖောက်ပွဲကိုလူ3တန်းကျော်ကြီးရှုလိမ့်မယ်လို့မျှော်လင့်ရပါတယ်။အခုလိုပွဲတွေကျင်းပစဉ်အတွင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးခိုင်လုံတဲ့ချင်းချောက်မှုတွေမတွေ့ရကြောင်း နယူးယောက်ရဲတပ်ဖွဲ့ကပြောပေမဲ့မြို့တော်ဝင်ဘေးလ်ဘလက်စီယိုကတော့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့အခြားလက်နက်ကိုင်ရဲအရာရှိတွေကိုဆေးလွတ်ချထားတယ်လို့ပြောပါရယ်ဝါရှင်တန်ဒီစီမှာတော့မီးရှူးမီးပန်းဖောက်ပွဲတွေအပြင်လွှတ်တော်ရှေ့မှာအမှုပညာဖျော်ဖြေပွဲကျင်းပဖို့ရှိပြီးလွတ်လပ်ရေးဖျော်ဖြေမှုအခမ်းအနားတွေကိုလူသိန်းနဲ့ချီတက်ရောက်ကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ဒီစီရဲချုပ်ကတော့ဒီအခမ်းအနားတွေမှာချင်းချောက်မှုတွေမတွေ့ရကြောင်းပြီးခဲ့တဲ့သတင်းပတ်ကပြောပေမဲ့လုံခြုံရေးတွေကိုတော့အပြည့်အဝချထားကြောင်းပြောသွားပါတယ်ရှင
်ထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်းလှိုင်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုချင်းအားစပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ခင်ဗျာဒီကနေ့ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့242နှစ်ပြည့်တဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်။ဒီကနေ့နိုင်ငံတော်မှာရှိတဲ့အမေရိကန်တွေကလည်းလာလူပြည်ဝဲရှင်ဝဲတွေတိမှုတ်ကခုံပွဲတွေအလှပြချီတက်တာတွေပြုလုပ်ကြမှာဖြစ်တယ်လို့ညဘက်မှာလည်းမီရှူမီပန်ပစ်ပေါက်တာတွေပြုလုပ်ကြပြီးလွတ်လပ်ရေးနေ့ကိုဆင်နွှဲကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာရွှေပြောင်းအခြေချနေထိုင်ကြတဲ့မြန်မာဒုက္ခသည်မိသားစုတွေကရောအမေရိကန်မှာကျင်းပတဲ့ဒီလွတ်လပ်ရေးနေ့ပေါ်ဘယ်လိုရှုမြင်ခံစားကြရပါသလဲ။ကိုယ်စော်ဝင်းလိုင်ကစူးစီးတင်ပြထားတာကိုနားဆင်ကြပါခင်ဗျာ
။နှစ်စဉ်ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်တယ်လို့ဒီကနေ့ဟာအမေရိကန်ပြည်ထောင်စုစတင်မွေးဖွားတဲ့နေ့အဖြစ်သတ်မှတ်ထားကြတာလည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့စစ်မှုထမ်းမိသားစုဝင်တချို့ကိုဖိတ်ကြားပြီးအင်ဘူရော်ရဲ့တောင်ဘက်မျက်ခင်းပြင်မှာအဲ့ခံပွဲကျင်းပသွားမှာဖြစ်ကြောင်းအင်ဘူရော်ကသတင်းထုတ်ပြန်ထားပါတယ်။လွတ်လပ်ရေးနေ့အခါသမ္မတဟာနိုင်ငံတော်အားလိုက်ရဖြစ်တာကြောင့်လည်းအများစုကကန့်ကြေသွားအပန်းဖြေတာတွေလည်းပြုလုပ်လို့ရှိကြပါတယ်။အမေရိကန်နိုင်ငံမှာရွှေ့ပြောင်းအခြေချနေထိုင်ကြတဲ့မြန်မာဒုက္ခသည်မိသားစုတွေကလည်းလွတ်လပ်ရေးနေ့အားလိုက်ရက်ကိုအမေရိကန်တွေနီးတူပျော်ရှင်စွာဆင်နွှဲကြပါတယ်။မြန်မာနိုင်ငံ88ဒီမိုကရေစီအရေးတော်ပုံမှာပါဝင်ခဲ့ပြီးမီရှိဂန်ပြည်နယ်လန်ဆင်းမြို့မှာနေထိုင်တဲ့စလိုင်းအောင်တွန်းကတော့
ဒီအမေရိကန်ရောက်ပြီးတဲ့နောက်ပိုင်းမှာအဲ့ဒီလွတ်လပ်ရေးသူတို့လုပ်တဲ့အခါမှာကျွန်တော်နေအရန်စိတ်ဝင်စားတာကသူတို့အဲ့ဒီဂုံပြူတဲ့ဟာကိုအရန်စိတ်ဝင်စားတယ်ကွန်ပျူပြီးတော့သူတို့မိပန်းနေဖောက်တာကျွန်တော်ဘလောက်အန်အော်လဲဆိုတော့ကျွန်တော်တို့မြို့မှာဆိုလို့ရှိရင်အဲ့ဒီမော်ကြီးကြီးတစ်ခုရှိတယ်အဲ့တော့အခု12နာရီလောက်ကဆိုလို့ရှိရင်သူတို့မိသားစုအလိုက်အဲ့ဒီမှာတခါတဲ့ဒီထိုင်ခုံလေးတွေနဲ့ထိုင်ပြီးတော့သူတို့ည12နာရီအတွက်ကိုသူတို့စောင့်ကြတာကိုကျွန်တော်တို့တွေ့တဲ့အခါမှာကျွန်တော်တော်တော်အန်အော်တယ်သူတို့ကဘလောက်အထိမျက်နှာပြီးတော့ဘလောက်အထိဂုဏ်ယူတယ်လဲဆိုတာသူတို့အဖြူတွေကအဲ့မှာရှိတဲ့အမေရိကန်တွေကပြတာလေ
မြန်မာနိုင်ငံအတွင်းမှာနေထိုင်ခဲ့စဉ်တုန်းကတော့ချင်းတိုင်းရင်းသားတအုပ်အနေနဲ့လွတ်လပ်ရေးအရာသားကိုအပြည့်အဝမခံစားခဲ့ရဘူးလို့လဲစလိုင်းအောင်တွန်းကပြောပါတယ
်ပုံမှန်ပြမှာတော့ကျွန်တော်တို့တိတတ်တဲ့ရွေရောက်တဲ့ခါကျတော့တုံးတတ်တဲ့ရွေရောက်တဲ့ခါကျတော့ကျွန်တော်တို့တိုင်းသားတယောက်အနေနဲ့ပေါ့နော်လွတ်လပ်ချင်းဆိုတဲ့အရာတာကိုကျွန်တော်တို့မခံစားလိုက်ရဘူးခုနလိုထုံးစံရပဲလွတ်လပ်ရေးနေကိုလှုပ်တလို့ဖြစ်တယ်အနှစ်သာရလည်းမရှိဘူးအာပြောချင်တာကလွတ်လပ်မှုမရှိဘူးပေါ့နော်ဘာဖြစ်လဲဆိုတော့အောက်ချုပ်တူလူတန်းစားကနေကျွန်တော်တို့တိုင်းသားတွေကိုခွေးခြားဆက်ဆံတာမျိုးတွေအဲ့ဒါမျိုးတွေလှုပ်တဲ့ခါကျတော့ကျွန်တော်တို့ကပြောတာလွတ်လပ်ရေးတာပြောတာဒါပေမဲ့ကျွန်တော်တို့ကမလွတ်လပ်ဘူးလို့အဲ့ဒီစိတ်ကရှိတယ်
။အင်ဒီယားနာပြည်နယ်ဖော်ဝင်းမြို့မှာနေထိုင်တဲ့ကိုပြင်းလင်းထုကတော့အမေရိကန်မှာကြာကြာနေလာလေလွတ်လပ်ရေးရဲ့အရာသာကိုပိုသိလာလေလို့ပြောပါတယ်
။အမေရိကန်မှာရောက်နေဗမာတူဦးအနေနဲ့ပြောမယ်ဆိုလို့ရှိရင်လွတ်လပ်ရေးရဲ့အဓိပ္ပာယ်ကိုအမေရိကန်မှာကြာကြာနေလာလေပိုသိလာလေပေါ့။ပြီးတော့လွတ်လပ်ရေးနေ့တွေမှာဆိုလို့ရှိရင်များပြည်မိသားစုတွေကရက်တူကြသားပေါ့။အဲ့မှာဘာဘီကျူးတွေလှုပ်ရှားကြတယ်ကြောကြောရှင်ရှင်နဲ့အတရားကတော့လွတ်လပ်ရေးဆိုတဲ့အဓိပ္ပာယ်ကိုလူတွေကသိထကြသိဖို့လိုတယ်။ကိုယ့်ရဲ့လွတ်လပ်ခွင့်ကိုစဉ်းစားကြအသုံးချမယ်ဆိုလို့ရှိရင်လွတ်လပ်ရေးဆိုတာကထားဝင်တည်မြဲနေမှာပဲပေါ့
။လွတ်လပ်ရေးနေ့မှာအမေရိကန်နေပျော်ပွဲရှင်ပွဲတွေကျင်းပကြသလိုပဲမြောက်ကယ်ရိုလိုင်းနားပြည်နယ်ချက်ပယ်ဟီးလ်မြို့မှာရောက်နေကြတဲ့မြန်မာမိသားစုတွေကလည်းမြန်မာဆန်ဆန်လွတ်လပ်ရေးနေ့အခမ်းအနားတစ်ခုရှေ့သတင်းပတ်အတွင်းကျင်းပဖို့စီစဉ်နေကြောင်းပွဲဖြစ်မြောက်ရေးဥဆောင်လုတ်ကန်နေသူကိုလဝေက VOA ကိုပြောပါတယ
်ဒီကအဲ့ဒီပြေးတဲ့ဟာလေးတွေအာလူကောက်ပွဲတကြလုံးအဲ့ခိုက်ပွဲအဲ့လိုမျိုးလေးတွေပေါ့ဒီဘောလီဘောပွဲအဲ့လိုမျိုးလေးတွေတကယ် fun game လေးတွေじゃမိကလေးလေးတွေဆိုရင်အဲ့လိုမျိုးခုံတဲ့ဟာလေးတွေသူတို့ အဲ့ဒီလိုချင်းလည်းနည်းနည်းပြီးတဲ့ဟာလေးတွေအဲ့ဒီ wine အဲ့ဒီ bottle ဆင်းလေးတဲမှာပဲအဲ့လိုမျိုးကျွန်တော်ကအားကြီးစဉ်းစားလာတယ်မိသားစုပျော်ဝဲရှင်ပေါ်တော့ဟုတ်တော့
လွတ်လပ်ရေးနေ့မှာအများပြည်သူတွေလွတ်လပ်စွာပျော်ရွှင်နိုင်ရေးအတွက်နိုင်ငံတော်ကမြို့ကြီးတွေမှာရှိတဲ့ရဲတပ်ဖွဲ့ဝင်တွေပြည်ထောင်စုအစိုးရအရာရှိတွေပူးပေါင်းပြီးလုံခြုံရေးအတွက်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေကြပါတယ်ဇူလိုင်လ4ရက်နေ့ညမှာနိုင်ငံတော်ကမြို့ကြီးတွေမှာရောင်စုံမီးရှို့မိဘနဲ့ပစ်ပေါက်လေးရှိတာမှာအမေရိကန်နိုင်ငံမြို့တော်ဝါရှင်တန်ဒီစီနဲ့နယူးယောက်မြို့ကမိဘပစ်ဖောက်မှုတွေဟာကြီးကျယ်ခန်းနာပြီးလူကြိုက်များတဲ့အစီအစဉ်တွေဖြစ်ပါတယ်။အခုနှစ်နယူးယောက်မြို့မှာကျင်းပမဲ့ရောင်စုံမီးရှို့မိဘပစ်ဖောက်မှုကိုတော့အနည်းဆုံးလူ3သန်းလောက်ကတွားရောက်ကြည့်ရှုကြလိမ့်မယ်လို့မျှော်လင့်ထားပါတယ်။ဝါရှင်တန်ဒီစီမြို့မှာကျင်းပမဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်တိမုတ်ဖျော်ဖြေပွဲနဲ့မိဘပစ်လွတ်ပွဲအခမ်းအနားကိုတော့တိတ်နဲ့ချီတဲ့ပြည်သူတွေတွားရောက်ကြည့်ရှုကြလိမ့်မယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ။
ကုဇော်ဝင်းလိုင်စုကြီးတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။ဒီတော့မြန်မာသတင်းလှော်တွေကိုဆက်ကြအောင်ပါ။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံအတွင်းဝင်ရောက်ခွင့်မပြုတာနဲ့ပတ်သက်လို့မြန်မာအစိုးရကိုအရေးယူဆောင်ရွက်ဖို့စဉ်းစားနေတဲ့အကြောင်းမလေးရှားဒုတိယဝန်ကြီးချုပ်ရဲ့ပြောဆိုချက်ဟာအာဆီယံစည်းလုံးညီညွတ်ရေးကိုထိခိုက်စေတဲ့အကြောင်းရှေ့တောင်အာရှဒေသရေးရာကျွမ်းကျင်သူတို့ကသုံးသပ်ကြပါတယ်။ရခိုင်ပြည်နယ်အရေးမှအခြေအနေပိုးပြီးတော့ရှုပ်ထွေးမသွားစေဖို့အတွက်အခုလိုကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံလာရောက်ဖို့ခွင့်မပြုတဲ့အကြောင်းမြန်မာအစိုးရကပြီးခဲ့တဲ့သတင်းပတ်မှာထပ်မံပြီးတော့ပြောဆိုခဲ့တာပါ။မတ်အင်ဂျင်နိုင်ငံအပြည့်စုံကိုတင်ဆက်ပေးပါလိမ့်မယ်။
မြန်မာအစိုးရပေါ်တန်တမာရေးနီးလန်းတာမကလူသားချင်းစာနာမှုဆိုင်ရာနီးလန်းအရာပါဖိအားပေးနိုင်မဲ့လမ်းကြောင်းတွေကိုစဉ်းစားမှဖြစ်ကြောင်းမလေးရှားဒုဝန်ကြီးချုပ်အာမစ်ဇာဟစ်ဟမ်မဒီကတနင်္ဂနွေနေ့ကသတင်းတောက်တွေနဲ့တွေ့ဆုံရမှာအခုလိုပြောကြားသွားတာဖြစ်ပါတယ
်။ Saya akan berbincang dengan Menteri Luar Datuk Seri Anwar Ibrahim untuk mendapatkan butiran terperinci mengenai
Mengenai Ministry Hanifa Aman ကျွန်တော်စကားပြောပြီးတော့နိုင်ငံရေးဌာနကတင်ထားတဲ့အဆိုပြုချက်သေးစိတ်တွေကိုကျွန်တော်လေ့လာမှာဖြစ်ပြီးမြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့အစီအခံစာအသစ်ထုတ်ပြန်မှာဖြစ်ပါတယ်။မလေးရှားနိုင်ငံရေးဝန်ကြီးဌာနရဲ့အကြံပေးချက်အရလူသားချင်းစာနာမှုဆိုင်ရာခြေလှမ်းအပြင်တန်တမာရေးဆိုင်ရာကြိုးပမ်းအထောက်အမှုတွေကိုလည်းပြုလုပ်သွားမှာဖြစ်ပါတယ်။
2016ခုနှစ်ဒီဇင်ဘာလတုန်းကလည်းမလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်ဦးဆောင်ပြီးကွာလာလမ်ပူမြို့တော်မှာရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာမွတ်စလင်အရေးနဲ့ပတ်သက်လို့ဘာသာရေးအရာလှုံ့ဆော်တဲ့လူပေါင်းထောင်နဲ့ချီပါဝင်တဲ့မြန်မာအစိုးရပေါ်ကန့်ကွက်ရှုံချပွဲပြုလုပ်ခဲ့ပါတယ်။ဒါ့အပြင်ဇန်နဝါရီလအတွင်းကကျင်းပတဲ့ OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြီးရဲ့ညီလာခံမှာရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေအပေါ်ချိုးဖောက်ကျူးလွန်မှုတွေရှိနေတယ်လို့ပြောဆိုခဲ့ပြီးဒါရီအဆုံးသက်ရေးနိုင်ငံတကာကပါဝင်ဆောင်ရွက်လာအောင်မွတ်စလင်နိုင်ငံတွေအနေနဲ့ဥဆောင်လုပ်ကြဖို့နာဂျစ်ဘရာဇက်ကတိုက်တွန်းပြောကြားခဲ့ပါတယ်။အခုလိုမလေးရှားအစိုးရရဲ့ပြုမှုဆောင်ရွက်ပုံတွေကိုအာဆီယံဒေသအတွင်းဝေဖန်ထောက်ပြမှုတွေရှိနေတာပါ။အထူးသဖြင့်နာဂျစ်ဘရာဇက်ဟာသူ့ကိုလူကြိုက်နည်းလာတဲ့အတွက်ရိုဟင်ဂျာကိစ္စကိုအသုံးချပြီးနိုင်ငံရေးမှာလူထုထောက်ခံမှုပိုပြီးရအောင်ဆိုတဲ့ရည်ရွယ်ချက်တွေပါဝင်နေတယ်လို့သုံးသပ်ကြပါတယ်။အထူးသဖြင့်မလေးရှားရဲ့လုပ်ရက်ကြောင့်အာဆီယံဒေသအတွင်းစီးလုံးညီညွတ်မှုကိုထိခိုက်စေတယ်လို့လည်းအကဲခတ်တွေကမြင်ကြပါတယ်။အခုနောက်ဆုံးမလေးရှားဒုဝန်ကြီးချုပ်ကမြန်မာအပေါ်အရေးယူနိုင်မဲ့လမ်းကြောင်းတွေကိုစဉ်းစားနေတယ်လို့ပြောဆိုလာတဲ့အပေါ်အမေရိကန်အခြေစိုက်မြန်မာရေးကျွမ်းကျင်သူဒေါက်တာတင့်ဆွေရဲ့အမြင်ကတော
့ဘာကြောင့်ပြောသလဲဆိုတာကတော့ကျွန်တော်တွက်ဆရရရင်တော့သူဟာသူ့ရဲ့ပြည်တွင်းရေးလိုအပ်ချက်ဖြစ်နိုင်တယ်ဒီအစ္စလမ်ဘာသာမိသားစုအသံဝင်မှလည်းသူဟိုနာမည်ရကြတာလည်းဖြစ်ကောင်းဖြစ်နိုင်တယ်အဲနောက်တစ်ခုဒါအာဆီယံနိုင်ငံချင်းချင်းဖြစ်နေတော့ကအဲ့ဒါလို့နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိစ္စကိုအဲ့ဒါလို့ပြောတဲ့အစဉ်လာကအန္တမဟိုရှားပါပြီးတော့တော်တော်ရှောင်တဲ့အစဉ်လာရှိခဲ့ရပါတယ်ခင်ဗျာအခုကျမှမလေးရှားအစိုးရကအဲ့လိုပြောလာခြင်းဟာအာဆီယံရဲ့စီးလုံးညီညွတ်ရေးကိုထိခိုက်မယ်လို့တော့ကျွန်တော်ယုံကြည်တယ်။နောက်တစ်ခါသူပြောနေတဲ့ကိစ္စတွေကနေပြီးတော့ပြည်မနိုင်ငံမှာရှိတဲ့ပြဿနာကိုဖြေရှင်းရင်းမှဟိုထောက်ကူပြုမဲ့အစားပြောင်းမြန်အကျိုးတရားမှုဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
။တကယ်လို့မလေးရှားကနေပြီးတော့သူတို့ဒီအာဆီယံအတွင်းမှာဒီမြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်ပြီးတော့သူတို့ကတစုံတရာအရေးယူဖို့တင်ပြဆွေးနွေးလာမယ်ဆိုရင်ရောတခြားအဖွဲ့ဝင်နိုင်ငံတွေရဲ့တုံ့ပြန်မှုတွေရောဘယ်လိုရှိလာနိုင်မလဲရှင
်။အာဆီယံနိုင်ငံတွေကတော့မတူကြဘူးပေါ့။အခုမလေးရှားကအာဆီယံရဲ့ဟို policy လုံထုံးလုံနေရနေနည်းနည်းချွန်ထွက်လာပြီးတော့ဟုတ်ပြောတာဆိုတာတကြတဲ့နိုင်ငံတွေကတော့စဉ်းစားကြလိမ့်မယ်လို့ယူဆပါတယ်အခုထိတော့ အစ္စလာမ်ဘာသာအများဆုံးကိုးကွယ်တဲ့အင်ဒိုနီးရှားတောင်မှထင်းထင်းသိမ်းသိမ်းနဲ့ဗမာနိုင်ငံကအရေးကိုဆော်ရွက်နေတယ်လို့မြင်နေ။နောက်ထိုင်းနိုင်ငံကလည်းသူ့မှာလည်းသူ့ပြည်တွင်းရေးအဲမွတ်စလင်လက်နက်ကိုင်ဖွဲ့စည်းတွေရှိနေတော့ကအဲသူကလည်းဟိုမလေးရှားလိုတော့ဆော်ရွက်လေးမလို့ကျွန်တော်ယူဆဘူးခင်ဗျ။
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးတရက်ကိုမြန်မာအစိုးရကကမကထပြုပြီး2016ခုနှစ်ဒီဇင်ဘာလကမြန်မာနိုင်ငံမှာခေါ်ယူကျင်းပခဲ့ပါတယ်။အဲ့ဒီအစည်းအဝေးမှာရခိုင်ပြည်နယ်မြောက်ပိုင်းကနောက်ဆုံးအခြေအနေတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ရှင်းပြခဲ့သလိုရခိုင်ပြည်နယ်အတိုင်းဝိုင်းနှစ်ခုလုံးအတွက်လူသားချင်းစာနာထောက်ပံ့ကူညီရေးကိစ္စကိုလည်းတက်ရောက်လာတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့ဆွေးနွေးခဲ့ပါတယ်။2019ခုနှစ်ဖေဖော်ဝါရီလမှာတော့မလေးရှား NGO ညွန်ပေါင်းအဖွဲ့ကြီးဦးဆောင်ပြီးရခိုင်ပြည်နယ်မြောက်ပိုင်းပါဝင်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်တွေအတွက်ရိတ်ခါနဲ့ဆေးဝါးတွေတင်ဆောင်လာတဲ့မလေးရှားတင်မောကိုမြန်မာအစိုးရကခွင့်ပြုခဲ့ပါတယ်ရှင
်။မှန်အင်ဂျင်နီယာခင်ဗျာ။တော်ရရှိမြတ်ခင်ဗျာ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီဟာဒီရပိုင်းမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့မနေ့ကတော့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတချို့ကိုတွားရောက်ပြီးတော့ကြီးစုဆစ်ဆေးခဲ့ပါတယ်။သူရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းစုံစမ်းမေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါလိမ့်မယ်
။ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီဟာမနေ့ကတနင်္ဂနွေနေ့ကစလို့ရခိုင်ပြည်နယ်ကိုသုံးရက်ကြာရောက်ရှိနေတာပါ။ရခိုင်၊ကချင်နဲ့ကရင်ပြည်နယ်တွေမှာအကြမ်းဖက်ပြစ်ပတ်ခါတွေကြောင့်ဥယျာဉ်ဆုံးခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေအရေးကိုယ်တိုင်သွားရောက်လေ့လာပြီးတော့ဖြေရှင်းကင်တွယ်နိုင်ဖို့အတွက်ကုလသမဂ္ဂမဟာမင်းကြီးဂရန်ဒီအခုလိုမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်တယ်လို့ UNHCR ရဲ့အာရှဒေသဆိုင်ရာပြောခွင့်ရ Vivian Tan ကပြောပါတယ်
Well, this is a long scheduled visit by the High Commissioner to Myanmar to look at a whole range of issues.
On the one hand, ခုခီးစင်ကတော့မြန်မာနိုင်ငံတွင်းကဒုက္ခသည်တွေနဲ့ပတ်သက်တဲ့ကိစ္စရပ်အတော်များများကိုတွားရောက်လေ့လာဖို့အတွက်အချိန်အတော်ကြာကလေးကစီစဉ်ခဲ့တဲ့ခီးစင်မှာရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့နိုင်ငံအရှိတောင်ဘက်ခြမ်းကဒေသတွေအပါအဝင်မြန်မာနိုင်ငံနေရာအတော်များများမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေရဲ့အခြေအနေကိုတွားရောက်လေ့လာနေတာဖြစ်ပါတယ်ဒါအပြင်နိုင်ငံတွင်းကတချို့လူမှုအဖွဲ့အစည်းတွေရဲ့နိုင်ငံသားဖြစ်မှုဆိုင်ရာကိစ္စအဲ့ဒီနောက်ဒေသတွင်းမှာကြုံနေရတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ဘယ်လိုဖြေရှင်းကင်တွယ်နိုင်မလဲဆိုတာနီးလန်းရှာဖွေသွားနိုင်ဖို့အတွက်ဖြစ်ပါတယ်
တို့ရကြရခိုင်ပြည်နယ်ခီးစဉ်အတွင်းမှာတော့အရင်ကအကြမ်းဖက်ပြစ်ပတ်ခါတွေဖြစ်ခဲ့တဲ့စစ်တွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသတွေကိုတွားရောက်ပြီးဒီစစ်တွေမျိုးအပြင်ဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြရဆဲဖြစ်တဲ့ဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံပါတယ်ဒီကနေ့မောင်တော်မျိုးကိုရောက်ရှိနေချိန်မှာတော့ UNHCR ကကူညီဆောင်ရွက်ပေးနေတဲ့ငင်းညမ်းစွာအထူးရှင်တွဲနေထိုင်ရေးအစီအစဉ်မှာပါဝင်ကြတဲ့အဲ့ဒီဒေသကရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းတစ်ခုစလုံးကလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့တယ်လို့ Vivian Tan ကပြောပါတယ်။မြန်မာနိုင်ငံအတွင်းလက်နက်ကိုင်စစ်ပွဲတွေနဲ့အကြမ်းဖက်ပြစ်ပတ်ခါတွေကြောင့်နေဆက်ဖြတ်ကျော်ထွက်ပြေးနေကြတဲ့မြန်မာဒုက္ခသည်တွေကိုလက်ခံကူညီထားရတဲ့အင်းကြီးနိုင်ငံတွေကိုလည်းဒီမြန်မာနိုင်ငံခီးစဉ်ပြည်တာနဲ့ UNHCR မဟာမင်းကြီးဂရန်ဒီတွားရောက်ဆွေးနွေးဖို့ရှိတဲ့အကြောင်း Vivian Tan ကပြောပါတယ်။
In Thailand, we will discuss the Myanmar refugees in the 9 border camps in Thailand.
ထိုင်းနိုင်ငံခီးစဉ်အတွင်းမှာတော့နေဆက်ဒုက္ခသည်စခန်း9ခုမှာနေထိုင်နေကြတဲ့မြန်မာဒုက္ခသည်တွေအရေးကိုဆွေးနွေးပါပါဘင်္ဂလားဒေ့ရှ်ခီးစဉ်ကလည်းဒီလိုဒုက္ခသည်အရေးဆွေးနွေးဖို့ပါပဲ
ဒီလ6ရက်နေ့အထိမြန်မာနိုင်ငံမှာရှိနေတဲ့သူရဲ့ခီးစဉ်အတွင်းလက်နက်ကန်ပြပခါတွေရှိနေစေဖြစ်တဲ့ကချင်နဲ့ရှမ်းပြည်နယ်တွေကိုတော့မဟာမင်းကြီးဂရန်ဒီတွားရောက်မှာမဟုတ်ဘူးလို့အာရှဒေသဆိုင်ရာပြောခွင့်ရ Vivian Tan ကပြောသွားပါတယ်။ဒါပေမဲ့နေပြည်တော်နဲ့ရန်ကုန်မြို့တွေကိုရောက်မှာဖြစ်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်မြန်မာအစိုးရတာဝန်ရှိသူတချို့နဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်ပါတယ်ရှင်။
ရရှိမှာခင်ဗျာအင်းကြီးချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လှုပ်လှုပ်ကင်နေကြရမှာအခုရပိုင်းတွေအတွင်းအဲ့ဒီနှစ်နိုင်ငံစလုံးမှာရွှေပြောင်းလူသမားတွေကိုဖမ်းဆီးမှုတွေကြားလာတာမို့လို့မြန်မာလူသမားတွေနေထိုင်ရေးလုပ်ကင်ရေးခက်ခဲလာပါတယ်အင်းကြီးချင်းနိုင်ငံတွေမှာရှိတဲ့မြန်မာရွှေပြောင်းလူသမားတွေရဲ့အရေးအတွက်သက်ဆိုင်ရာမြန်မာအာဏာပိုင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပြီးနေပါလဲဘာရီဆောင်ရပေးနိုင်ဖို့အတွက်အလုံသမားတွေဘက်ကရောမျှော်လင့်နေပါလေအခုအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေ viewer ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားနိုင်ပါတယ်ဒါမှမဟုတ်စာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ရေးသားပေးဖို့ထားလို့လည်းရပါတယ်အခု Facebook ဆာမင်နာအောက်မှာလည်းရေးသားပေးဖို့ထားနိုင်ပါတယ် viewer မြန်မာဝိုင်းရဲ့ဖုန်းနံပါတ်က 2392382994ဖြစ်ပြီးတော့ email address ကတော့ burmese@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်သွားရှိတကူကျေးဇူးပါတယ်ခင်ဗျာ။
အခုညမှာထုတ်လွှင့်မဲ့ဒိုင်ရိုက်လိုင်းစီစဉ်မှာပါဝင်ဆွေးနွေးမယ်ဆိုလို့ရှိရင်ည9:00နာရီမှတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာ။အခုတော့တောင်တရုတ်ပင်လယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါ။တောင်တရုတ်ပင်လယ်အတွင်းကတရုတ်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေကြားသူပိုင်နဲ့ငါပိုင်နဲ့ဆိုပြီးတော့ငင်းပွားနေကြတဲ့ကျွန်းစုတွေတဝိုက်အမေရိကန်ရေတပ်ဖြစ်တင်မော်ဒစီခုံမောင်းခဲ့တာဟာပြင်းထန်တဲ့ရန်စမှုပဲလို့တရုတ်အစိုးရကပြောလိုက်ပါတယ်။အမေရိကန်အစိုးရဘက်ကတော့ဘယ်သူမှပိုင်ဆိုင်တာမဟုတ်တဲ့နိုင်ငံတကာရေပိုင်နဲ့မှလွတ်လွတ်လပ်လပ်ဖြတ်တန်းခုံမောင်းဝင်ရှိတယ်လို့တုတ်ပြန်ပါတယ်ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
USS Statham လို့ခေါ်တဲ့အမေရိကန်ရေတပ်ဖြတ်တင်းမော့ဟာတောင်တရုတ်ပင်လယ်အတွင်းက Triton ကျွန်းရဲ့ရေမိုင်12မိုင်ကွာမှာတနင်္ဂနွေနေ့တုန်းကဖြတ်တန်းခုံမောင်းခဲ့ပါတယ်အဲ့ဒီ Triton ကျွန်းဟာတရုတ်ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေကြားနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ Processor ကျွန်းစုတွေကတကြောမှာအမေရိကန် USS ဖြတ်တင်းမော့ရဲ့နောက်ကနေတရုတ်စစ်တင်မော်တစီကတ်လိုက်လာခဲ့ပြီးတော့အဲ့ဒီနေရာမှာတရုတ်စစ်ရေရင်တွေနဲ့ jet တိုက်လေယာဉ်တွေကိုလည်းတရုတ်ဘက်ကတပ်ဖြန့်ခြားထားခဲ့ပါတယ်။အမေရိကန်အစိုးရအရာရှိတူကတော့လွတ်လပ်စွာပင်လယ်ရေချောင်းတွာလာခွင့်အရနိုင်ငံတကာရေပိုင်နဲ့အတွင်းမှာပုံမှန်လုံခြုံရေးလက်ချက်မှုတစ်စိတ်တစ်ပိုင်းအဖြစ်အခုလိုမျိုးဖြတ်တန်းခုံမောင်းတာလို့ပြောပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂန်ရှူအန်ကတော့ဒါဟာတရုတ်နိုင်ငံရဲ့အချုပ်အခြာကိုထိပါစော်ကားပြီးရန်စတာပဲလို့ဆိုပါတယ
်။မေဖောင်တာတော့航行自由的旗号再次派遣军舰擅
自乱说多拉根系列所的江边界奥曼丢人也困住在那边丢日本的西夏江苏的一队伍美利坎北的斯德摩的是特别的水路开发的第六月下丢乌布里的人家那个乌布里的出炮的六月皮皮丢人也出差过来有没有啥要把的龙牛爷的年年也有地方闹事也来要把的但是人家也要事业要把ပြင်းထန်တဲ့ရန်စမှုပဲဖြစ်ပြီးအမေရိကန်ရဲ့လုပ်ရက်ကိုမကြေမနက်ဖြစ်တဲ့ဆန့်လဲဆန့်ကျင်ပါတယ်
။အမေရိကန်မှာသမ္မတဒေါ်နယ်ထရမ့်အာဏာရလာပြီးတော့နောက်ပိုင်းဒါဟာဒုတိယအကြိမ်တရုတ်နိုင်ငံရဲ့အချုပ်အခြာပိုင်ချက်ထဲမှာအမေရိကန်စစ်ဘက်ကလုံခြုံရေးအရချင်းချောက်လာတဲ့လုပ်ရက်ပဲလို့လည်းတရုတ်ဆိုရဘက်ကပြောပါတယ်။ပြီးခဲ့တဲ့မေလတုန်းကတကြိမ်တောင်တရုတ်ပင်လယ်အတွင်းကစပရက်လီကျွန်းစုတွေအတွင်းအမေရိကန်ဖြတ်တင်းမော USS Dewey ဖြတ်တန်းခုံမောင်းခဲ့ပါသေးတယ်။အဲ့ဒီတော့ကလည်းလွတ်လပ်စွာရေချောင်းတွာလာခွင့်ဆိုတဲ့ကြောင်းပြချက်နဲ့ပဲလုတ်ခဲ့တာလို့တရုတ်ဆိုရဘက်ကပြောပါတယ်။ Australia နိုင်ငံ New South Wales တက္ကသိုလ်ကအငင်းစားပမော့ခခေါသေးရကတော့ Paracel ကျွန်းစုတွေကိုတရုတ်ပြည်မကြီးနဲ့နှီးတဲ့နေရာလို့တရုတ်ဘက်ကမြင်ပြီး Spratly ကျွန်းစုတွေပေါ်အမြင်ကြတော့မတူပြန်ဘူးလို့ VOA ကိုမှတ်ချက်ပေးပါတယ
်။ So there's apparently two things the US is challenging. One is the excessive claims of straight baseline
ဒီကိစ္စမှာအမေရိကန်ဘက်ကစင်ခေါ်ချက်နဲ့ရရှိတာတွေ့ရတယ်ပထမကပါရာဆယ်ကျွန်းစုမှာတရုတ်ကရေပိုင်နဲ့တတ်မှတ်ရာမှာကျွန်းပုံစံအတိုင်းပိုင်နဲ့စီးမြင့်ကိုမဆွဲဘဲမြင်းပြောင်အတိုင်းဆွဲခဲ့တဲ့အတွက်နယ်မြေပိုင်ဆိုင်မှုအလွန်အကျွံတတ်မှတ်ထားတဲ့အချက်နဲ့ဒုတိယကတရုတ်ဘက်ကခွင့်ပြုချက်ကိုကြိုတင်တောင်းခံရမယ်လို့ပြောတာကိုအမေရိကန်ဘက်ကသဘောမတူနိုင်တဲ့အချက်ပါအမေရိကန်ဖြတ်တင်းမော့သွားတဲ့နေရာကိုနိုင်ငံတကာရေပိုင်နဲ့ဖြစ်လို့လွတ်လပ်စွာသွားလာပိုင်ခွင့်ရှိတဲ့လမ်းကြောင်းလို့ယူဆတယ်ဒါကြောင့်နိုင်ငံတကာရေပိုင်နဲ့ဆိုင်ရာဥပဒေပေါ်မှာအမေရိကန်နဲ့တရုတ်ကြားအတိတ်ဘဝဖွင့်ဆိုမှုကွဲပြားနေပါတယ်
။ဒီနှစ်ကုန်ပိုင်းမှာကြုံရမယ့်19ချိန်မြောက်ကွန်မြူနစ်ပါတီကွန်ဂရက်မှာတရုတ်သမ္မတရှီကျင်းပင်အနေနဲ့တောင်တရုတ်ပင်လယ်အရေးနဲ့မြောက်ကိုရီးယားအရေးအပါအဝင်ကမ္ဘာအရေးနဲ့ဒေသဆိုင်ရာအရေးတွေမှာအမေရိကန်ပြည်ထောင်စုနဲ့အခိုင်အမာပူးပေါင်းလှုပ်ဆောင်နေတာကိုပြသဖို့လိုတယ်လို့လည်းပမော့ခ်ကာဆေယာက VOA ကိုပြောခဲ့ပါသေးတယ်။တရုတ်နဲ့အမေရိကန်ကြားစစ်တမ်းမောအရေးနဲ့တင်းမာမှုတွေအခုလိုရှိနေတယ်ဆိုပေမဲ့လည်းတင်မောပြဿနာဖြစ်ခဲ့တဲ့တနင်္ဂနွေနေ့ကပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီကျင်းပင်စီကိုတယ်လီဖုန်းခေါ်ပြီးတော့စကားပြောဆိုခဲ့ကြပါတယ်။ခေါင်းဆောင်နှူးရဲ့အဲ့ဒီပြောဆိုမှုထဲမှာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တာဝဲပစ်ဒုံးကျည်ချင်းချောက်မှုတွေမြင့်မားလာနေတဲ့ဆိုတဲ့အကြောင်းနောက်တစ်ခါကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်မထွန်းကားအောင်အခိုင်အမာလှုပ်ဆောင်ကြဖို့တရုတ်နဲ့အမေရိကန်ခေါင်းဆောင်တို့ပြောဆိုခဲ့ကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနန္ဒခင်ပါခင်အခုဆိုရင်မြန်မာစံတော်ကြီးနည်းနည်း6နာရီခွဲရှိပါပြီအခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့အင်ကာနီမနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနားဆင်ကြရမယ့်အထက်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရပါမယ်။အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
ဝေမဲဝေပြူကမ္ဘာချလာလို့အဲသမီးစီပါရတာပတ်သက်တာတို့လည်းနဲ့ရောင်းဝယ်လောက်တာနဲ့ပတ်သက်တာတို့တောင်းကပြီးလက်နက်ကအဖွဲ့ကြီးတွေပတ်သက်တဲ့ဆိုပြီးတော့
ဒါကတော့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အချိန်မှာနားဆင်ကြဖို့ရှိပါတယ်။ဒါပြင်တုဒ္ဒဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုဆက်လက်ပြီးတင်ပြပေးပါမယ်ခင်ဗျာအရင်ဦးဆုံးဒီဝါရှင်တန်ပို့စ်သတင်းစာမှာဂျိုးဖရီးမန်ကမြန်မာသတင်းသမားတွေဖမ်းဆီးခံရတာကိုဒေါ်အောင်ဆန်းစုကြည်ကလည်းဥပိ္ပခါပြုထားတယ်ဆိုပြီးတော့ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်သတင်းသမား၃ယောက်ကိုမြန်မာစစ်တပ်ကဖမ်းဆီးပြီးတော့အရေးယူလိုက်တဲ့သတင်းဟာမြန်မာသတင်းလောကသားတွေအတွက်အထိတ်တလန့်ဖြစ်သွားစေခဲ့ပါတယ်ဆယ်စုနှစ်များစွာစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာနေခဲ့ရတာကနေယုံထွက်နေရစေဖြစ်တဲ့မြန်မာနိုင်ငံမှာသတင်းသမားတွေဟာလုံခြုံစိတ်ချမှုကတော့မကြေရသေးတဲ့အနေအထားမှာပဲရှိနေစေဖြစ်ကြောင်းရေးသားထားပါတယ်။မြန်မာနိုင်ငံကိုလက်တွေ့ဥဆောင်နေသူဒေါ်အောင်ဆန်းစုကြည်အတိုက်ခံဖြစ်ကနေနိုင်ငံရေးသမားဖြစ်လာတဲ့ဖြစ်စဉ်ကိုပြန်ကြည့်ရင်မီဒီယာသတင်းတွေကသူ့မှာအတွက်အလွန်ကြီးမားတဲ့အကျိုးအမြတ်ဖြစ်စေခဲ့ပါတယ်။အင်တာနက်ကိုကြေကြေပြန့်ပြန့်အသုံးမပြုနိုင်သေးတဲ့ကာလအတွင်းသူ့မှာရဲ့အကြောင်းတွေအစ်မပြတ်အတက်ဝင်နေအောင်မီဒီယာကကူညီပေးခဲ့တာပါ။စစ်ဆိုးရလက်ထက်နေအိမ်မှာအကျေကျုပ်ကြနေခြင်းပြပမှာလှုပ်ရှားနေကြတဲ့သတင်းဖွဲ့စည်းတွေကသူမကြုံတွေ့နေရတဲ့ဒုက္ခတွေမြမဒီမိုကရေစီအရေးလှုပ်ရှားသူတွေရဲ့အခြေအနေတွေကိုကဘာကြီးကိုအသိပေးနေခဲ့ပါတယ်2012ခုနှစ်အကျေကျုပ်ဖမ်းဆီးထားရကနေလှုပ်ပေးပြီးတော့စစ်တပ်ကကြောထောက်နောက်ခံပေးထားတဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကမီဒီယာပြပြင်ပြောင်းလဲမှုတွေကိုတောက်လျှောက်လုပ်ခဲ့ပါတယ်ပြပရောက်နေတဲ့အဖွဲ့တွေကိုတိုင်းပြည်ပြန်လာခွင့်ပြုခဲ့ပြီး2015ခုနှစ်မှာတမိုင်းဝင်လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲကျင်းပခဲ့ပါတယ်။ပြည်တွင်းကိုပြန်ပြီးတော့ဝင်ရောက်လာတဲ့သတင်းအဖွဲ့တွေထဲမှာအခုအဖမ်းဆီးခံထားရတဲ့သတင်းတောက်တွေလွတ်ကင်နေတဲ့ AOD တို့ DVB တို့လည်းအပါအဝင်ဖြစ်တယ်လို့យေတာထားပါတယ်။အဲ့ဒီသတင်းတောက်တွေကိုစစ်တပ်နဲ့လက်ရှိတိုက်ခိုက်နေတဲ့အပြစ်ရသဘောတူညီမှုစာချုပ်ပါဝင်လက်မှတ်ရေးထိုးမထားခဲ့တဲ့တအောင်းမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ကကျင်းပတဲ့အခမ်းအနားကိုတွားရောက်ပြီးတော့သတင်းယူပြီးအပြန်မှာဖမ်းဆီးလိုက်တာဖြစ်ပါတယ်။သတင်းတောက်တွေကိုရဲလက်ကိုလွှဲပြီးတော့ချုံနှောင်ထားတယ်လို့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်၃နှစ်ချမှတ်နိုင်တဲ့မတရားအသင်းဥပဒေနဲ့တရားစွဲတာဖြစ်တယ်လို့យေတာထားပါတယ်။လူခွင့်ရေးအဖွဲ့တွေနဲ့အမေရိကန်တန်ယုံတို့ကချက်ချင်းဒီကိစ္စကိုပြောဆိုခဲ့ကြပေမဲ့ဒေါ်အောင်ဆန်းစုကြည်အစိုးရကတော့ဖမ်းဆီးတဲ့လုပ်ရပ်ပေါ်ခုခံပြောဆိုနေခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာသူမအတွက်သတင်းအဖွဲ့စည်းဆိုတာမလိုအပ်တော့ဘူးလို့ခံစားပုံရတဲ့အကြောင်း DVB ရဲ့ရန်ကုန်ရုံးခွဲတာဝန်ခံတိုးစော်လက်ကပြောတယ်လို့យေတာထားပါတယ်။DVB အနေနဲ့ကတော့မြန်မာနိုင်ငံဟာနိုင်ငံတကာမှာတက်ဆိုင်နေနိုင်ငံတကာအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုမေ့မထားကြဘူးအမြဲတည်းပြုမိနေအောင်လှုပ်ဆောင်ခဲ့ပါတယ်။ပြည်တွင်းမီဒီယာတွေမှာစစ်တပ်ဘက်ကနေခုခံပြောဆိုနေတယ်ဆိုပြီးတော့ဖော်ပြနေကြတဲ့ NLD ထိတ်တန်းခေါင်းဆောင်ဦးဝင်းထိန်ကတော့သူ့အနေနဲ့အခုလိုဖမ်းဆီးတဲ့ကိစ္စကိုလက်ခံနေထောက်ခံနေလို့ဘယ်တော့မှမပြောခဲ့ပါဘူး။ဥပဒေအတိုင်းဖြစ်စေရပါမယ်လို့သာပြောဆိုခဲ့တယ်လို့ Washington Post ကိုပြောကြောင်းစသဖြင့်យေတာထားပါတယ်။ဆက်လက်ပြီးတော့တင်ပြမှာကတော့မြန်မာနိုင်ငံအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကာအကွယ်ပေးဖို့ EU ဥရောပတမက္ခကတောင်းဆိုတဲ့အကြောင်းဖြစ်ပါတယ် presstv.com online သတင်းစင်မှာဖော်ပြထားတာပါသတင်းသမားတွေပေါ်ဖမ်းမယ်စီးမယ်တရားစွဲအရေးယူခံရမယ်ဆိုတဲ့ချင်းချောက်မှုမျိုးမခံရအောင်အကာအကွယ်ပေးဖို့မြန်မာအစိုးရကိုဥရောပတမက္ခအဖွဲ့ကတောင်းဆိုလိုက်တယ်လို့យေတာထားပါတယ်မိမိရဲ့သဘောထားကိုလွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်အခွင့်အရေးဟာအားလုံးနဲ့တက်ဆိုင်တဲ့လူ့အခွင့်အရေးဖြစ်တယ်လို့ တနင်္လာနေ့မှာထုတ်ပြန်လိုက်တဲ့ဥရောပသမဂ္ဂကြီးညာချက်မှာဖော်ပြထားတယ်လို့ဆိုပါတယ်ဒီမိုကရက်တစ်လူမှုအတိုင်းအဝိုင်းမှာမရှိမဖြစ်လိုအပ်နေတဲ့အခြေခံအချက်လေးဖြစ်တယ်လို့ရေးသားထားပါတယ်ဒါကြောင့်မြန်မာအစိုးရဟာမြန်မာသတင်းသမားတွေအနေနဲ့သတင်းတင်ပြတဲ့နေရာမှာအဖမ်းဆီးခံရမယ်တရားစွဲခံရမယ်ဆိုတဲ့ချင်းချမှုတွေမရှိတဲ့ပတ်ဝန်းကျင်တစ်ခုဖြစ်အောင်ဥပဒေကြောင်းအရကာကွယ်မှုပေးဖို့ထည့်သွင်းရေးသားထားပါတယ်မြန်မာနိုင်ငံမှာသတင်းသမားတွေကိုစစ်တပ်ကဖမ်းဆီးမှုတွေတရားစွဲဆိုတာတွေဖြစ်ပေါ်ခဲ့ပြီးတော့အခုလို EU ရဲ့ကြီးညာချက်ထွက်ပေါ်လာတာပါဖြစ်နေတဲ့အခြေအနေတွေဟာအတိုက်ခံကိုလုံးဝတီးမိခံတဲ့စစ်အုပ်ချုပ်ရေးခေတ်ကိုပြန်ရောက်နေတယ်လို့ဖြစ်နေတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဗီအိုရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်အခုတော့မနေ့ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာတင်ကားစာတွေကိုတင်ဆက်ပေးပါတော့မယ်ဒေါ်လာလတန်ကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မနေ့အတွက်တင်ပြမယ့် idiom အသုံးကတော့
hit the ground running
ဖြစ်ပါတယ်စာလုံးပေါင်းက hit hit t ကရိုက်တာthe the g r o u n d ground the ground ကတော့မြေကြီး r u n n i n g running ကတော့ပြေးတာကိုဆိုလိုပါတယ်စကပိုက်ခူလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင် idiom ဆိုရဲ့ the right ဒီဘက်ကတော့လုပ်ငန်းခွင်မှာစပြီးအလုပ်လုပ်တာနဲ့သင်ပြမနေရတော့ဘဲတန်းပြီးတခါတည်းအလုပ်မှာစတုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်လူတူဟာခြေချပြီးဟေးဆိုတာနဲ့စံတော်ဘာမလုပ်နေရပဲလမ်းတောင်မလျှောက်တော့ပဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုပ်ရှင်တူဦးနေနဲ့အသုံးတည့်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We need someone who can hit the ground running a person who needs no training
ကျွန်တော်တို့ကလုပ်ငန်းဝင်မှာအစကတည်းကအစွမ်းစနဲ့အသုံးတည့်တဲ့လူမျိုးဖြစ်ပါတယ်တင်နန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ်လို့အသေးပေးရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ရအောင်
။ We need someone who can hit the ground running, a person who needs no training.
စမစားရှိတဲ့အသုံးတည့်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စမ်းရှိတယ်လို့ပြောမလဲ
Hit the ground running.
လို့ပြောရမှာဖြစ်ပါတယ်။အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ်။
အဲ့တော့ဒေါ်လာလက်တန်စီစဉ်တင်ဆက်နေတဲ့ American Indian သုံးအင်္ဂလိပ်စာတင်ကားစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုချိန်အစပြီးတော့အပတ်စဉ်ကဏ္ဍလေးကိုတင်ဆက်ပါတော့မယ်တော်ရရှိများခင်ဗျာလောင်ကစားငွေကြီးခွာချမှုအပဝင်လက်နက်ကင်အဖွဲ့တွေနဲ့ဆက်ဆက်တဲဆိုတဲ့တန်တရားတွေနဲ့တရုတ်နိုင်ငံမှာဖွင့်နေထားတဲ့မြန်မာနိုင်ငံသားတွေရဲ့ဗန်စင်းတွေကိုတရုတ်ဆိုရကဇွန်လလေပိုင်းမှာပိတ်ပစ်ခဲ့ပြီးတဲ့နောက်ဇွန်လ23ရက်နေ့မှာတော့အများစုကိုပြန်ဖွင့်ပေးလိုက်ပြီးတော့မူဆယ်မြို့မှာရှိတဲ့ကုန်းတွေတွေကပြောပါတယ်တရုတ်ဆိုရအနေနဲ့မြန်မာနိုင်ငံသားပိုင်ဗန်စင်းတွေကိုပိတ်ပစ်ခြင်းရဲ့နောက်ဆက်တွဲအခြေအနေတွေကိုမူဆယ်မြို့ဆန်ကုန်သမားအတင်းကြီးရဲ့ပြန်ကြားရေးတာဝန်ခံဦးမင်းသိန်းကိုဆက်သွယ်မေးမြန်းထားပြီးတော့အခုတစ်ပတ်ရဲ့စီးပွားရေးခဏမှာကုဇော်ဝင်းလှိုင်ကတင်ပြထားတာကိုနားဆင်ပါခင်ဗျာ
ဂျွန်လာဆန်လေးရည်နေမှာတကြီးဂျွန်လာဆန်၅ရည်နေမှာတကြီးကျွန်တော်တို့ပြည်နိုင်ငံသားတွေအတူတူပါကျွန်တော်ဒီ ABC ဗမာရေးဒီဗမာအနန္ထားတဲ့အကောင့်340ကျော်တော့ပိတ်ခံလိုက်ရတယ်ခင်ဗျာ340ကျော်တော့ပိတ်ခံရပြီလေနောက်တော့တစ်ခါသမန္တဆွေးလူရာလေးနောက်ပါကျွန်တော်တို့စီပါကူတောင်းဝင်ဒေါက်တာတာနီရလည်းခွေးပြည်မှာကုစည်းကြပွဲသွားရင်းနဲ့စီပွားရေးကောင်စီဝင်တဲ့ဆွေးလူရာလေးနောက်တစ်ခါကျွန်တော်တို့ဘူဆယ်မြို့မှာ23ရက်နေ့ရဂျွန်လ23ရက်နေ့မနေ့ဆန္ဒရနေ့ဆန္ဒနာရီဖြစ်ကိုကျွန်တော်လူရန်နေရနဲ့ဆန္ဒဖော်ထုတ်တယ်ဒီကိစ္စတွေကြောင့်ပဲကျွန်တော်ဂျွန်လ23ရက်နေ့နံနက်9:00မိနစ်မှာဒီအကောင့်340တခုတွေက290နဲ့6ခုဖွင့်ပေးလိုက်တယ်340တခုမှာ54ခုပဲတက်တယ်ကျွန်တော်ကဘုရားဖွင့်ပေးတယ်ကျွန်တော်54ခုလည်းသူစီစစ်နေတယ်ခင်ဗျာမကြင်ပြန်ဖွင့်ပေးမယ်လို့တော့ညွှန်ခဲ့ပါတယ်ကျွန်တော်တို့
သူကတော့လောလောဆယ်ပိတ်လိုက်တာကတော့ဆိုကြပါစို့ကျွန်တော်တို့ရေပွားအားဖြင့်ကြည့်မယ်ဆိုရင်တော့တပတ်ပတ်ဝန်းကျင်လောက်ရှိတာပေါ့နော်ဟိုပတ်ဟိုဟုတ
်ကဲ့ဟ
ိုပိတ်လိုက်တဲ့အကာလာတိုင်းတာအဲ့ဒီတော့တင်းမှာမြန်မာကုန်တွေတွေဘက်ကဘလောက်ထိခိုက်ညံ့မှုများရှိသွားတယ်လို့ယူဆရပါလဲ
ကျွန်တော်ကဆိုရင်ကျွန်တော်တို့ဂျိုလာ16ရက်နေ့မနက်ကနေပြီးတော့ဂျိုလာ14ရက်နေ့လောက်ရှိတာ လုံးဝချထိုင်သွားတယ်သူတို့သံရောင်းဝယ်ပြောင်းရောင်းဝယ်ပဲရောင်းဝယ်နှမ်းရောင်းဝယ်ပြီးတခြားရောင်းဝယ်ဒီလုံးကရောင်းဝယ်တင်းနာရောင်းဝယ်တယ်လုံးဝချထိုင်တယ်လို့ဆိုသွားတယ်90ရာခိုင်နှုန်းလို့ချထိုင်သွားတယ်90ရာခိုင်နှုန်းတော့အများကြီးနဲ့နာမှုရှိတာပေါ့ကွာကျွန်တော်တို့တွေ့မယ်ဆိုရင်ငွေမောက်လာကျွန်တော်တို့ခံမနိုင်ပါဘူ
းဟုတ်ကဲ့
လုံးဝချလိုက်ရတယ်ဘာဗန်ဒီကြောင့်ဒီနောက်ပိုင်းမှာလာကျွန်တော်တို့အခုလိုလုံးမားလေးရပုံမှန်လက်ပတ်နိုင်တာပါခင်ဗျာအခုရှင်တွေကိုတင်ပြရမယ်ဆိုတော့ဒီသားကျွန်တော်နေစားမှာတော့ပုံမှန်ရောင်းဝယ်တော့ပြဖြစ်နေတာဒီဘာမှတော့ကျွန်တော်တို့ဟိုကျွန်တော်တိတ်ပြီးတော့ထူးရှားတော့တိတ်ပြီးဖြစ်ပေါ်မလာလို့ရအောင
်ဟုတ်ကဲ့ခင်ဗျာတရုတ်အစိုးရဘက်ကအကြောင်းပြတာကတော့ဒါဦးမင်းသိန်းကတော့ပိုတိမှာပါနေစားမှာနေတယ်ဆိုတော့လေဒါပေမဲ့သူကတချို့ဟိုငွေမဲငွေမဲခွာချတဲ့ကိစ္စတွေဒီလက်နက်ကင်အဖွဲ့စည်းတွေလောင်းကစားကိစ္စတွေကြောင့်သူကဒါမျိုးလုပ်ရတယ်ဆိုပြီးပြောတယ်ဆိုတော့အဲ့ဒီသူတို့ပြောတဲ့အကြောင်းပြချက်အပေါ်မှာရောဒီကုံတယ်တွေမူဆယ်မှာရှိတဲ့ကုံတယ်တွေဘက်ကဒါမျိုးတရုတ်နယ်စပ်မှာရှိတဲ့ကုံတယ်တွေဘက်ကဘလို့အမြင်သဘောထားရှိကြလဲ။သူ
တို့ကပြောတာကဒီချိန်ဖြစ်တဲ့ကိစ္စအားတော့ကျွန်တော်တို့လောင်းကစားသမားတွေကလောင်းကစားတယ်။ရွှေမြူတားနဲ့ရှိပြီးတော့လောင်းကစားတွေလုပ်ကြတယ်ဒီကိစ္စအတွက်လည်းမြေကြီးပြမခေါ်တာလည်းရှိတယ်ပေါ့လေ။မြေကြီးကဟိုတဲ့ကိစ္စတွေပတ်သက်ပြီးဆက်နွယ်နေတဲ့လူသူတို့ကဘာဖြစ်တယ်ပြောတာပဲ။ဒါပေမဲ့ကျွန်တော်တို့ကုံတယ်တွေကတော့အဆုံးချပါအစုံများတော့သူတို့ဘာမှမဆိုင်နေနဲ့သိကြပြီးပြေးထိုင်တာသူတို့ကတော့ပြေးတဲ့အတိုင်းတရုတ်ရဲ့ဥပဒေရတယ်သူတို့ကကာပါရအောင်ဆိုပြီးတော့ဒါကလည်းသိကြပြီးပြေးကြတယ်သိကြပြီးတော့သိကြပြီးပြေးကြတဲ့အချိန်မှာဒီအချိန်ကအများဆုံးအချိန်နဲ့ကျွန်တော်တို့ဘာပိတ်တယ်ရှင်တာဘာမှတသိမဟုတ်ပိတ်တာ၄6ခါ၄9ခါလောက်ရှိတယ်ပိတ်ဘူးတယ်ဒါပေမဲ့ဒီအချိန်ကများတယ်ဒီနေ့ကပြင်တော့အဲအများဆုံးပြ9ရောက်6ရောက်10ရောက်15ရောက်အဲရောက်နေဆိုတော့အများဆုံးတော့ပိတ်တယ်အခုကကျွန်တော်တို့အလုပ်တက်ပါဆိုထောင်နာလောက်ကိုရှိတာပဲကာဒီလိုဒီပြရဒီလိုဒီလိုအောက်တွေကထက်တယ်ပါဆိုထောင်နဲ့ရှိပြကြတာဟုတ်ပါအဲ့ဒါပြောရမယ်ဆိုတော့တူတူပါလားငွေမဲကိုငွေပြူကဘာချလာလို့အဲသမီးစီပါရတာပတ်သက်တာတို့လည်းနဲ့ရောင်းဝယ်လောက်တာပတ်သက်တာတို့တောင်းတာပြီးလက်နက်ကအဖွဲ့ကြီးတွေပတ်သက်တဲ့ဆိုပြီးတော့သူပိတ်တာဆိုတော့ဒီလူကပိတ်နေတယ်ကျွန်တော်ကလည်းခံနေရပါဗျာသူတို့လည်းမီခိုးနေရတာဆိုဘလို့မှပြန်ပြီးတော့ကျွန်တော်တို့အောင်ဖြစ်လို့မရဘူ
းဟုတ်ကဲ့အခုပိတ်တာဦးမင်းသိန်းစောင်းကပြောတာတရုတ်ကုမ္ပဏီတွေပါပါတယ်ဟုတ်လားဦးမင်းသိန်း
ပါပါတော့ဒီကုမ္ပဏီပပာဒီယာတော့လေးတယ်ပပာဒီယာအကောင့်တော့လေးတယ်တစ်ခုပါတယ်တရုတ်ပြည်တရားအကောင့်ကတော့800ကျော်တော့ပါတယ်အလုပ်တက်တယ်ထောက်နေရကျော်ပိတ်တာ
ဒီလိုမျိုးပိတ်တာကဆိုကြပါစို့ဒဇုံတဦးတယောက်ကများသွားတိုင်လိုက်လို့လားဒါမှမဟုတ်လေတရုတ်ဆိုရကိုယ်တိုင်ကသွန်သူစုံစမ်းစစ်ဆေးတွေ့ရှိလို့ပဲဆိုရရသူ့သဘောနဲ့သူဆုံးဖြတ်ပြီးလွတ်လိုက်တာလားဘယ်လိုမျိုးလဲခင်ဗ
ျဒီကိစ္စကကျွန်တော်တို့ဂျူနာပြည်နယ်ဆိုရတော့ပါကျွန်တော်မသိလိုက်ဘူးလေမသိလိုက်သေးလေလူကောင်းစားနဲ့ဆက်တယ်တဲ့လူတွေမူကြီးစေဘာနဲ့ဆက်တယ်တဲ့လူတို့ကျွန်တော်တို့မူကြီးစေဘာနဲ့နေရင်ကောင်းစားနဲ့နေရင်အဖွဲ့ဆိုရဲအဖွဲ့ရှိတယ်ရဲအဖွဲ့တွေကလည်းဘုံဆိုးရောက်တင်ပြပြီးတော့မှရဲအဖွဲ့တွေကပိတ်တဲ့ကိစ္စပါတစုံတစ်ခုတယောက်ကတက်တယ်လို့တော့မဟုတ်ဘူးခင်ဗျာဒီကိစ္စအ
ော်ဟုတ်ကဲ့ဘုံဆိုးရောက်ကင်တာပေါ့နော်ဒါဓာတ်ရကင်တာပေါ့အဲ့လိုလ
ားဘုံဆိုးရောက်ဘုံဆိုးရောက်ကိုတင်ရတယ်ဘုံဆိုးရောက်လည်းပြောခရစ်ဘူလူကဘယ်လိုကွာလောက်ပါပေါ့တို့လိုကျွန်တော်တို့ဒီအကောင့်ပိတ်ပိုင်ခွင့်ရှိတာပေါ့မွန်ဂိုလီးယားနယ်စပ်မှာဖြစ်တဲ့ကိစ္စဒီစားကျွန်တော်မွန်ဂိုလီးယားနယ်စပ်မှာဖြစ်တဲ့ကိစ္စကိုရဲဘုရားလက်ညံစုံစမ်းကြပါကျွန်တော်ဘုံဆိုးရောက်ကိုခွင့်ပြုချက်ရှိပြီးကြပါဒီအကောင့်နဲ့ပြေးတာပါဟုတ်
လားမွန်ဂိုလီးယားနယ်စပ်ကနေပြီးတော့ဒီမြန်မာနယ်စပ်အထိကိုသူကအဖက်ဖြစ်လာတာပေါ့နော်ကူးဆက်လာတာပေါ့အ
ဲမြန်မာနယ်စပ်ကိုကြောက်ရိုးပြီးဘေးနားနယ်စပ်ပဲပါတယ်ကျွန်တော်တို့ဟိုမွန်ဂိုလီးယားနယ်စပ်ပဲပါတယ်အဖက်နယ်စပ်ပဲပါတယ်အကုန်လုံးတပိုင်းနယ်လုံးအတိုင်းလာတယ်ဒီလိုလှုပ်ရှားရတယ်ဟုတ်လား
နေစမှာကောအခုကုံတယ်ကြီးကတော့လက်ရှိအတိုင်းဆိုရင်တော့ဦးမသိန်းစောစောပြောတဲ့အတိုင်းဆိုရင်တော့ပုံမှန်ပြန်ပြီးတော့လဲပတ်နေပြီဆိုတဲ့သဘောလားခင်ဗျဟု
တ်ကဲ့ပုံမှန်လဲပတ်နေတာခင်ဗျငွေကြီးရဆပုံမှန်လဲပတ်နေပြီဒါပေမဲ့အဲလူတွေကတော့နည်းနည်းဒီတိရုပ်ပါနေတော့နည်းနည်းစိုးရိမ်နေတာပေါ့လေစိုးရိမ်တင်းတင်းတင်းတင်းနဲ့ဟိုတပည့်ဝရီရတဲ့တော့လှုပ်နေကြတာဆိုတော့
အခုတဖြည်းဖြည်းနဲ့မြန်မာပြည်ထဲမှာပြောင်းလဲလာတဲ့ဗန်စနစ်အရာကောပမာဘက်ကိုပို့ပြီးတော့ကုံတယ်ကြီးကအားထားလာတဲ့အနေအထားများရှိပြောင်းလဲမှုအနေအထားကဘယ်လိုရှိနိုင်တယ်လဲဘယ်လိုရှိလာပြီလဲဦးမသိန်း
သူတို့ကျွန်တော်စီပါးမားရတရုတ်ကမှာပဲကျွန်တော်တရုတ်ကိုကုန်ရောင်းတယ်ဗျာတရုတ်ကဝယ်တဲ့လူကကျွန်တော်တို့တရုတ်ကောင်ကိုထည့်ပြီးတယ်တရုတ်ကောင်ကိုကျွန်တော်တို့ကပြန်ပြီးတော့ငွေလေးသမားနဲ့လဲပြီးတော့ရန်ကုန်မန္တလေးကိုပြန်ထွက်ရတယ်ဒီကျွန်တော်တို့ကျွန်တော်စီပါးမားပါတက်ပြီးတော့စီပါးသမားကျွန်တော်စီပါးဒီသမားတွေတိတ်ပြီးအပကူကသလာပါတယ်အောက်ခြေလောက်ပဲသူတို့လွှဲတာတို့ပါတော့လောက်ကြတာခါဗျာဘယ်လိုอ่ะနောက်ကဒေသဒေသဆိုတော့ကျွန်တော်ဒီမှာမူဆဲမှာပမာငွေရရှားပါတယ်ခါဗျာအမှန်တည်းမှတ်တော့ပမာဏတွေရအောင်ပမာဏကိုအတိုင်းသုံးပြရတာဖြစ်နေချင်တယ်အဲ့တော့ဒီတဲ့ကပမာဏပါလေသိပြီးတော့အမကုတ်တဲ့ဘာသာပါတယ်ခင်ဗျအဲ့ပြီးတော့ထူးရှားတော့ကြောင်းမဲ့ထူးရှားတော့မကြောင်းလဲသေးပါဘူးခင်ဗျပုဂ္ဂိုလ်ကပါအောင်ညီမစီပါရပါအောင်ညီမစီပါရပါသဘောတော်ဆိုးနေတယ်ဒီကအရင်တိုင်းနဲ့ဘာမှမထူးသေးဘူးဟ
ိုတရုတ်နိုင်ငံထဲမှာမြန်မာနိုင်ငံသားစီးပွားရေးလုပ်ငန်းရှင်ကဗန်ဖွင့်ဖို့အတွက်ကရောဘလို့အချက်တွေများလို့တယ်လဲဘာလို့ဆိုတော့ဟိုသူများနိုင်ငံမှာသွားဖွင့်နေဆိုတော့အထောက်အထားတွေပြရဘလို့အထောက်အထားတွေပြရလဲခင်ဗျအ
ဲ့နံပါတ်1ကျွန်တော်တို့နိုင်ငံကူလမပြရတယ်နိုင်ငံကူလမဟာဒီနံပါတ်1ကျွန်တော်မှတ်ပုံတယ်ဒါဆိုတော့နိုင်ငံကမှတ်ပုံတယ်ပြရတယ် ပြီးလို့ရှိရင်ကျွန်တော်တို့ချီဒီမှာရှိတဲ့ကျွန်တော်တို့ချီဒီဈေးစကားတစ်ခုမှာသွားပြီးတော့ဒါကိုကျွန်တော်တို့ဟိုဘာသာပြန်ဆောင်ပြီးလုပ်ရတယ်ဘာသာပြန်ဆောင်ရက်ဘာသာပြန်ဆောင်ရက်ကိုကျွန်တော်တို့တရားဝင်တရားဆောင်တယ်ပြီးလို့ရှိရင်တော့ဘာမှကျွန်တော်ပေါက်ပြလို့ရပါတယ်ပြီးခက်ခက်ခဲခဲတော့မရှိပါဘူ
းနောက်ငွေအထုပ်အသွင်းကရောဗျာလိုလေကူကူအထုပ်အသွင်းလုပ်လို့ရသလား
ဒီလိုပြောတော့ဇူလိုင်လရဲ့ဒီနေ့အစားပြီးတော့ပုံစံသားမလို့ပြောတယ်ကွာ။ကျွန်ဆက်လာမတိုင်ကျွန်တော်တို့ဝေအကောင့်တွေမှာပိတ်ရှင်နဲ့ဖြစ်တော့။ဒီနေ့ပြေးတာဘလောက်တွင်းတွင်းရတယ်။ဒါပေမဲ့ထုတ်ပဲဆိုရင်တော့တို့ကဖလေးမထုတ်ပြီးတယ်။အဲကိုဒေဒီယုတ်ဝေကိုဒေ9000လောက်ပဲထုတ်ပြီးတယ်။ဒါချင်းရချူပြောရတယ်။ဒါနေချင်းတော့ပဲဆိုရင်တော့တို့က9900ဆိုပြီးတယ်။ဝေတွင်းတာတော့ပတ်တွင်းရတယ်။ဟိုဂျိုဆက်လာမတိုင်ကြီးဖြစ်ပေါ့။ဂျိုဆက်လာတော့ဝိုင်းပါတော့ဒီနေ့ပါပါချစ်စ်တယ်လို့သူပြောတယ်။
ကိုယ်စားဝန်နိုင်စီစဉ်တင်ဆက်တဲ့ပတ်စဉ်စီဝါရေးကဏ္ဍကိုကြားခဲ့ကြရတာဖြစ်ပါတယ်ဆက်ပြီးတော့ကြားကြရမှာကတော့တူတာစုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့241နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်အမေရိကန်လွတ်လပ်ရေးနေ့အကြောင်းကိုကိုအောင်နဲ့တူမတ်စုမုံကကူညီတင်ဆက်ပေးထားပါတယ်နားဆင်ပါခင်ဗျာ
ခုတစ်ပတ်စီစဉ်ကိုတော့ဇူလိုင်လ4ရက်နေ့မှာကြာရောက်တဲ့ American ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အကြောင်းနဲ့စလိုက်ရအောင်ပါမဆုမွန်ရေ
ဒီနေ့ကျင်းပမယ့်လွတ်လပ်ရေးနေ့အကြောင်းမတင်ပြခင်မှာလွတ်လပ်ရေးနေ့ဘယ်လိုပေါ်ပေါက်လာသလဲဆိုတဲ့အကြောင်းကိုလည်းအရင်အုံဆုံးပြောပြပေးပါလားကိုအောင်အောင
်1986ခုနှစ်ဇူလိုင်လ4ရက်နေ့မှာမြောက်အမေရိကတိုင်းမှာရှိတဲ့ British Colony နေမြေ73ခုကနေ British လက်အောက်ကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာစာတမ်းကိုထုတ်ပြန်ခဲ့ပါတယ်အဲ့ဒီမတိုင်ခင်တနှစ်လောက်ကတည်းကလွတ်လပ်ရေးအတွက်စစ်ပွဲတွေစတင်ခဲ့တာဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့အချုပ်အခြာအာဏာကိုအတိမတ်ပြုတဲ့ပါရီငင်းငင်းသဘောတူညီချက်စာချုပ်ချုပ်ဆိုတဲ့1983ခုနှစ်ကျမှသာဒီစစ်ပွဲတွေအဆုံးသတ်ခဲ့တာဖြစ်ပါတယ်အင်္ဂလိပ်တွေကိုပြန်လည်တော်လှန်ခဲ့ပြီးနောက်ဒီလွတ်လပ်ရေးကြေညာစာတမ်းမူကြမ်းကိုရေးဆွဲသူကတော့ဗာဂျီးနီးယားပြည်နယ်ကအသက်32နှစ်အရွယ်ထောမတ်စ်ဂျက်ဖာဆန်ဖြစ်ပါတယ်
ဟုတ်ပါတယ်အဲ့ဒီကြေညာချက်ထဲမှာဗြိတိန်ရဲ့တတိယမြောက်ဂျော့ဂျ်ဘုရင်အပေါ်စန့်ကျင်ရေးသားထားတဲ့အချက်လက်တွေလည်းပါဝင်တယ်လို့သိရတယ်နော်ကိုအောင
်ဟုတ်ပါတယ်ဗျာတကယ်တော့လဲလော့ဂဒန်ဆိုတာတိတ်အလှဲ့အပြောင်းတွေများလာတယ်လို့ပြောရမှာပါလွတ်လပ်ရေးမရခင်ကာလတွေမှာဒီကိုလိုနီနေမြေမှာနေထိုင်ကြသူတွေဟာတတိယမြောက်ဂျော့ဂျ်ဘုရင်ရဲ့မွေးနေ့တိုင်းပျော်ပွဲရှင်ပွဲတွေလုပ်ခေါင်းလောင်းတွေတီးမိဘုံပွဲတွေလုပ်ခဲ့တာကနေလွတ်လပ်ရေးကြေညာပြီးနောက်ပိုင်းမှာတော့အမေရိကမှာဘုရင်စနစ်အဆုံးသတ်တဲ့အထိမ်းအမှတ်အနေနဲ့ဒီဂျော့ဂျ်ဘုရင်ရဲ့အခေါင်းပုံကိုမီးရှို့ပြီးတော့အောင်ပွဲခံခဲ့ကြရတဲ့ဆိုပဲဗ
ျဟုတ်တယ်နော်လူလူတွေရဲ့ဆန္ဒနဲ့စန့်ကျင်ပြီးတော့အုပ်ဆိုးခဲ့တဲ့သူတွေအတွက်ကြုံလာရတဲ့အဖြစ်မျိုးလို့ပြောရမယ်နဲ့တူတယ်နော်ကိုအောင်ရဲ့
သိဟုတ်တာပါဗျာအဲ့ဒီအချိန်ကလွတ်လပ်ရေးကြေညာစာတမ်းကိုဖတ်ကြားရင်းပျော်ပဲရှင်ပွဲတွေဆင်နွှဲကြချီတက်ပွဲတွေနဲ့အမြောက်တွေပြစ်ဖောက်ပြီးတော့လဲကြိုဆိုခဲ့ကြပါတယ်ဖီလာဒဲဖီးယားမြို့မှာဆိုရင်ဒီပထမဆုံးလွတ်လပ်ရေးနေ့အခမ်းအနားကို1989ခုနှစ်ဇူလိုင်လ4ရက်နေ့မှာကျင်းပခဲ့ပါတယ်။အဲ့ဒီအချိန်ကဒီလက်နက်ကင်တပ်တွေရဲ့အကြီးအကဲဂျော့ဂျ်ဝါရှင်တန်ကလည်း1988ခုနှစ်မှာကြာရောက်တဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်အနေနဲ့တပ်ဖွဲ့ဝင်တွေကိုပုံမှန်ပေးနေကြအရက်ပမာဏထက်နစာတိုးပြီးတော့ထုတ်ပေးခဲ့တယ်ဆိုပဲဗျ။အ
ဲ့ဒီနောက်မှာတော့1982ခုနှစ်မှာမာဆာချူးဆက်စ်ပြည်နယ်ကနေပြီးတော့ဇူလိုင်လ4ရက်နေ့ကိုအများပြည်သူအားလက်ရဲ့အဖြစ်နဲ့တရားဝင်သတ်မှတ်ခဲ့ပါတယ်။1832ခုနှစ်မှာတော့ဗြိတိန်နဲ့အမေရိကန်စစ်ပွဲနောက်ပိုင်းကာလတွေမှာလွတ်လပ်ရေးနေ့အထိမ်းအမှတ်ကျင်းပတာတွေပိုပြီးတော့များလာပါဗျ။1880ခုနှစ်အရောက်မှာတော့အမေရိကန်လွှတ်တော်ကနေဇူလိုင်လ4ရက်နေ့ကိုပြည်ထောင်စုအားလက်ရဲ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်တဲ့။1942ခုနှစ်အရောက်မှာတော့ပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်လုံအားကရရှိတဲ့အားလက်ရဲ့အဖြစ်ပြင်ဆင်သတ်မှတ်ပေးခဲ့တယ်တဲ့ကိုအောင်ရဲ့
အမေရိကန်ညွေရာသီကာလအလယ်ပိုင်းမှာကြာရောက်တဲ့ဒီလွတ်လပ်ရေးနေ့ဟာမျိုးချစ်ဝါရရဲ့သင်္ကေတအဖြစ်အမျိုးသားရေးအရာရေးပါတဲ့နေရာမှာဆက်ရှိနေပြီး19ရာစုနောက်ပိုင်းကာလတွေမှာတော့ဒီလွတ်လပ်ရေးနေ့ကိုရောက်တိုင်းပျော်ပွဲရှင်ပွဲတွေကျင်းပကြသလိုမိသားစုမိတ်ဆွေတွေလည်းပြန်လည်တွေ့ဆုံပြီးလွတ်လပ်ရေးနေ့ကိုအတူဖြတ်သန်းလေ့ရှိပါတယ်
အမေရိကန်ပြည်ထောင်စုမှာအရေးပါတဲ့စာတမ်းနှစ်ခုကတော့ဒီလွတ်လပ်ရေးကြေညာစာတမ်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေတို့ပဲဖြစ်ပါတယ်။မြို့တော်ဝါရှင်တန် DC မှာရှိတဲ့အမျိုးသားမော်ဂွန်းတိုင်မှာလည်းပြသထားပါတယ်။သောမတ်စ်ဂျက်ဖာဆန်လက်ရေးနဲ့ရေးထားတဲ့လွတ်လပ်ရေးကြေညာစာတမ်းမူပွားတစ်ခုကိုနယူးယောက်ကဗဟိုစာကြီးတိုင်မှာလည်းပြသထားပါတယ်။တမိုင်းမှာအရေးပါတဲ့ဒီစာတမ်းကိုအမေရိကန်အများအပြားလာရောက်ကြည့်ရှုကြပြီးတော့မျက်ဝါးထင်ထင်မြင်တွေ့ခွင့်ရတဲ့အတွက်လည်းဂုဏ်ယူကြတာပါ။တကယ်တော့ဒီလွတ်လပ်ရေးကြေညာစာတမ်းကိုဂျက်ဖာဆန်ကရေးတယ်လို့ဆိုပေမဲ့ပြင်ဆင်မှုတွေလည်းရှိခဲ့ပါတယ်တဲ့ကိုအောင်ရဲ့
သောမတ်စ်ဂျက်ဖာဆန်ကဒီလွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့ပြီးစာသားအချို့ကိုတော့မြင်တာထားပါတယ်။နောက်ဆုံးအပြီးသက်ရေးသားတဲ့ကြေညာချက်စာတမ်းမှာအဲ့ဒီစာသားတွေမပါတော့တဲ့အတွက် သူအတော်လေးစိတ်မကောင်းဖြစ်ခဲ့တယ်လို့ဆိုပါရယ်တောင်ပိုင်းကိုလိုနီဒေသတချို့ကိုနှစ်သိမ့်တဲ့အနေနဲ့ကျွန်းကုန်ကူးမှုနဲ့ပတ်သက်ပြီးရေးသားထားတဲ့စာသားတချို့ကိုဒီကြေညာစာရင်းကနေပယ်ဖျက်ထားခဲ့တာပါတကယ်တော့လဲအသားအယောင်ခွဲခြားမှုစနစ်ဆိုးဟာအမေရိကန်ပြည်အောင်စုသမိုင်းမှာအချိန်ကြာကြာအထိဆက်ရှိနေခဲ့ပြီးဒီမတရားမှုတွေကိုအမေရိကန်သမ္မတအဆက်ဆက်ကဖြည်းဖြည်းချင်းပြောင်းလဲယူခဲ့ရပါတယ်သမရာအီဗရာဟင်လင်ကွန်အပါဝင်1948ခုနှစ်ဇူလိုင်လ26ရက်နေ့တုန်းကဆိုရင်အမေရိကန်စစ်တပ်နဲ့ပြည်ထောင်စုအစိုးရအဖွဲ့အတွင်းအသားအယောင်ခွဲခြားမှုအဆုံးသတ်ဖို့အမေရိကန်သမရာဟယ်ရီထရူမင်ကအမိန့်ထုတ်ပြန်ခဲ့ပါတယ်လက်နက်ကင်တပ်တွေရဲ့ဦးစီးချုပ်အနေနဲ့ကနိုင်ငံတော်သမရာတယောက်အနေနဲ့ထုတ်ပြန်လိုက်တဲ့ဒီအမိန့်ရဲ့ရည်ရွယ်ချက်ကအသားအယောင်လူမျိုးဘာသာတရားကိုအခြေမခံပဲလူတိုင်းမှညီမျှတဲ့အခွင့်အရေးရနိုင်မှုဖြစ်တယ်လို့သမရာထရူမင်ကပြောခဲ့ပါတယ်
အဲ့ဒီနေရာနဲ့မလန်းမကန်းကစာကြည့်လိုက်မှာတော့ရှားပါတဲ့မူရင်းမိတ်တူ The Spar Spangled Banner နိုင်ငံတော်သချင်းစာသားကိုပြသထားပါတယ်။ဒီသချင်းရဲ့မူရင်းမိတ်တူက12ဆောင်ပဲရှိတာပါ။အဲ့ဒီသချင်းစာသားတွေကတော့1814ခုနှစ်အတွင်း Francis Scott Key ရေးသားတဲ့ကြပြားတွေကစာသားတွေပါ။အမေရိကန်ရဲ့နိုင်ငံတော်သချင်းအဖြစ်1932ခုနှစ်မှာသတ်မှတ်ပြထမ်းခဲ့ပါတယ်။အဲ့ဒီအချိန်ကနေစလို့ဇူလိုင်လ4ရက်နေ့ရောက်တိုင်းနိုင်ငံတော်ဝန်မှာနိုင်ငံတော်အလံတွေကိုလွှင့်ထူကြပြီး The Star Spangled Banner သချင်းကိုနေရာတော်တော်များများမှာကြားနိုင်ပါတယ်ရှင
်
စနေတိုင်းဇူလိုင်လ4ရက်နေ့မှာဆိုရင်အမေရိကန်နိုင်ငံတဝိုင်းကမြို့ကြီးတွေမှာမီရှူမီပန်ပစ်ပေါက်ကိုပြုကြသလိုမြို့တော်ဝါရှင်တန်ဒီစီမှာဆိုရင်လည်းဂီတဖျော်ဖြေပွဲတွေစီတန်းလဲလဲပွဲတွေနဲ့အထူးစီကားပါတယ်တကယ်တော့ဇူလိုင်လ4ရက်နေ့ရောက်ပြီးဆိုကြတဲ့ကမြို့တော်တော်များများမှာမီရှူမီပန်တွေပစ်ပေါက်ကြတာဖြစ်ပြီးတော့ဝါရှင်တန်ဒီစီမှာဆိုရင်တော့ပိုတိုမဲမြင်းနဲ့တစ်ဖက်ကန်းဗာဂျီးနီးယားပြည်နယ်ကပါလူတွေတိတ်နဲ့ချီးပြီးတော့ကြည့်ရှုကြပါတယ်အမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးဥပဒေဖြစ်သတ်မှတ်ထားတာကတော့နိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဖြစ်ပါတယ်။ဒီဖွဲ့စည်းပုံရဲ့အစမှာအစစအရာရာပြည်ပြည်စုံနဲ့ပြည်ထောင်စုခိုင်မာတဲ့တရားဥပဒေစနစ်တည်ငြိမ်မှုရှိတဲ့အနေအထားတရားဥပဒေအရအာမခံချက်နောက်ဒီပိုကောင်းမွန်တဲ့အထူးထွေလူမှုဖူလုံရေးစနစ်နဲ့ရရှိထားတဲ့လွတ်လပ်ရေးကိုခိုင်မာအောင်အမေရိကန်နိုင်ငံသားတွေအနေနဲ့အစွမ်းကုန်ဆောင်ရွက်ပြီးအကောင့်တွေပေါ်သွားမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်တွင်အမေရိကန်တခွင်အစီအစဉ်ကိုကြားခဲ့ကြရတာဖြစ်ပါတယ် VOA အမေရိကန်တန်ကအင်ကာနီမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဟာနိုင်ငံသားအလုံးရဲ့တာဒူညီမျှအခွင့်အရေးကိုအကာအကွယ်ပေးနိုင်ဖို့ဗြိတိန်လက်အောက်ကလွတ်မြောက်ကြောင်း1986ခုနှစ်မှာကြေညာခဲ့ပါတယ်။အဲ့ဒီတာဒူညီမျှအခွင့်အရေးဆိုတာအကန့်အသတ်မရှိစေရဘဲရှင်သန်ခွင့်လွတ်လပ်ခွင့်နဲ့ပျော်ရွှင်ခွင့်တို့ပါဝင်ပါတယ်။လွတ်လပ်ရေးကြေညာစာရန်ကိုရေးသားခဲ့တဲ့အဖွဲ့ခေါင်းဆောင်သောမတ်စ်ဂျက်ဖာဆန်ကတာဒူညီမျှဆိုတဲ့စကားကိုသုံးပြီးကျွန်တော်တို့ရဲ့အခြေခံလူ့အခွင့်အရေးနှစ်ရပ်ဆိုပြီးအခိုင်အမာဖွင့်ဆိုခဲ့ပါတယ်။ပထမတစ်ချက်ကအခွင့်အရေးဆိုတာဟာအစိုးရကပြည်သူကိုပေးထားတာမဟုတ်ဘူးလူအခွင့်အရေးကိုအုပ်ချုပ်သူအစိုးရကလေးစားမှုအတိမတ်ပြုမှုမရှိဘူးဆိုရင်တောင်မှအဲ့ဒီအခွင့်အရေးတွေကျွန်တော်တို့မှရှိရမယ်ဒ ုတိယတစ်ချက်ကတော့ကျွန်တော်တို့ဟာကိုယ်သဘောကိုစောင့်ပြီးတော့လေအဲ့ဒီအခွင့်အရေးတွေကိုအစိုးရကိုပေးအပ်လို့မရဘူး။မွေးရပါလူအခွင့်အရေးတွေကိုကျွန်တော်တို့စီကဖယ်ရှားပြင်ခွင့်မရှိသလိုလက်လွတ်ပေးအပ်လို့လည်းမရပါဘူးလို့ရေးသားထားပါတယ်။ဗြိတိန်နိုင်ငံလက်အောက်ကလွတ်မြောက်ကြောင်းကြေညာစရမ်းရဲ့အနှစ်သာရကိုပေါ်လွင်ထင်ရှားစေဖို့မစ္စတာဂျက်ဖာဆင်ကဒီနေ့အဖြစ်ကျွန်တော်တို့ရဲ့တာရူညီမြအခွင့်အရေးတွေလို့အသေးစားဖော်ပြခဲ့တာဖြစ်ပါတယ်။ညံပန်းနှိပ်စက်မှုတွေကိုကာလရှည်ကြာအဆက်မပြတ်ကျူးလွန်ထားပြီးအာဏာကိုအတင်းအဓမ္မသိမ်းပိုက်ထားတဲ့အစိုးရဟာပြည်သူတွေရဲ့အခွင့်အရေးတွေကိုအာမခံချက်ပေးဖို့လေးစားလိုက်နာဖို့ဆက်ပြီးညှဉ်းဆန်နေတယ်ဆိုရင်အဲ့ဒီအစိုးရကိုပုံကန်မှုဟာတရားဝင်တယ်လို့လည်းသူကရည်ညွှန်းဖော်ပြခဲ့ပါတယ်။တော်လှန်ပုံကန်ခြင်းဟာအမေရိကန်တွေအတွက်နောက်ဆုံးအကူအညီဖြစ်ခဲ့ပါတယ်။အစိုးရဟာအာဏာရှင်ဆန်ယုံသာမကအလုံးစုံသောအာဏာရှင်စနစ်အောက်မှာပြည်သူလူထုရဲ့ရပိုင်ခွင့်တွေကိုရှော့ချဖို့စနစ်တကျကြံစည်အားထုတ်ခဲ့တဲ့အစိုးရတရားဖြစ်တဲ့အတွက်ကြောင့်ပြည်သူတွေဟာသူတို့အနာဂတ်လုံခြုံရေးအတွက်စောင့်ရှောက်နိုင်မဲ့သူအသစ်တွေကိုရွေးချယ်ကြရတာဖြစ်ပါတယ်လို့သူကဖော်ပြပါတယ်။လွတ်လပ်ရေးကြေညာစရမ်းကိုလက်မှတ်ရေးထိုးခဲ့ကြတဲ့ကိုယ်စားလှယ်56ဦးဟာအဲ့ဒီတာဝန်ကိုလွယ်လွယ်နဲ့ပြီးမြောက်စေခဲ့တာတော့မဟုတ်ပါဘူး။သူတို့ဟာဗြိတိရှ်အစိုးရကိုတစ္ဆာဖောက်မှုနဲ့တရားစွဲဆိုခံရမယ့်အရေးကနေအရေးစွန်ပြီးဆောင်ရွက်ခဲ့ကြရတာဖြစ်ပါတယ်။လွတ်လပ်ရေးကြေညာစရမ်းလက်မှတ်ရေးထိုးသူတွေကအသက်အရွယ်အကြီးဆုံးဘင်ဂျမင်ဖရန်ကလင်ကကျွန်တော်တို့အားလုံးတစ်ပြိုင်တည်းဖြစ်ဖြစ်ဒါမှမဟုတ်အများစုကိုတီးခြားစီခွဲပြီးတော့ပဲဖြစ်ဖြစ်ကြိုးပေးခံကြရမှာတည်ကြတယ်လို့ပြောခဲ့ပါတယ်။သူတို့ဟာပြည်သူရဲ့မွေးရပါအခွင့်အရေးတွေအပြည့်အဝရရှိစေဖို့သူတို့ကိုယ်တိုင်ရဲ့အသက်တွေကိုဗရာဏမထားပဲဆောင်ရွက်ခဲ့ကြတာပါ။သူတို့အောင်မြင်မှုရဲ့တခုတည်းသောအကြောင်းကတော့စီလုံးညီညွတ်မှုပဲဖြစ်ပါတယ်။အခုကြာရောက်တဲ့ဇူလိုင်လ၄ရက်နေ့ရဲ့လွတ်လပ်ရေးနေ့မှာအမေရိကန်ပြည်သူတွေဟာအမေရိကန်လွတ်လပ်ရေးနဲ့အသက်ကိုစည်ပြီးလွတ်လပ်ရေးနဲ့အခြေခံလူ့အခွင့်အရေးတွေကိုအရယူပေးအကာအကွယ်ပေးခဲ့ကြတဲ့အမျိုးကောင်သားအမျိုးကောင်သမီးတရဲကောင်းတွေအတွက်လွတ်လပ်ရေးနေ့အခမ်းအနားတွေကိုဆင်နွှဲကျင်းပကြပါတယ်။အဲ့ဒီအခြေခံလူ့အခွင့်အရေးဆိုတာတွေဟာအမေရိကန်တွေအတွက်သာမကလူသားအလုံးအတွက်လည်းတူနှိုင်းစရာမရှိပါဘူးဆိုတာကိုအမေရိကန်နိုင်ငံသားတွေကသိကြပါတယ်။ဒါကြောင့်လဲလွတ်လပ်ရေးနေ့ရောက်တိုင်းအမေရိကန်ရဲ့လွတ်လပ်ရေးနဲ့လူ့အခွင့်အရေးအတွက်ကိုသာမကကဘာတဝမ်းလုံးကကဘာသူကဘာသားတွေရဲ့အခွင့်အရေးတွေအတွက်ပါအခမ်းအနားတွေကိုကျင်းပဆင်နွှဲကြပါလိမ့်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့အမြင်သဘောထားတာဖြစ်ပြီးတော့ VOA ရဲ့အာဖို့မဟုတ်ကြောင်းသုတရှင်တွေကိုအသိပေးအပ်ပါတယ်ခင်ဗျာ။VOA မြန်မာပိုင်းရဲ့အင်ကာနေမန်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်။သမ္မတဒေါ်နယ်ထရမ့်ဟာအခုသတင်းပတ်နောက်ပိုင်းဂျာမနီနိုင်ငံဟမ်ဘာ့ဂ်မြို့မှာကျင်းပဖို့ရှိတဲ့ G20 ကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲမှာတိုင်ခင်ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်။ကောင်းဆောင်နှုတ်ဦးဟာG20 ထိပ်သီးဆွေးနွေးမစခင်ကြာတာပရိနှစ်ညနေပိုင်းမှာတွေ့ဆုံလိမ့်မယ်လို့ဝန်ကြီးချုပ်မခဲရဲ့ပြောခွင့်ရကပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေပြန်ပို့ရေးဟာအရေးကြီးတယ်ဆိုတာကိုလက်ခံကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာအမျိုးသားလူညုံရေးအကြံပေးဦးတောင်ထွန်းကသဘောတူခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီး AH မာမုဒ်အလီနဲ့အစိုးရအကြီးအကဲမှာတွေ့ဆုံစဉ်ဦးတောင်ထွန်းကအဲ့ဒီလိုပြောကြားသွားတယ်လို့ဆိုပါတယ်။တွေ့ဆုံမှုတွင်ဘင်္ဂလားဒေ့ရှ်နိုင်ငံသားဌာနအတွင်းဝန်နဲ့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်ဌာနအကြီးတို့လည်းတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။ယူအန်စီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာတနင်္ဂနွေနေ့ကစလို့ရခိုင်ပြည်နယ်ကို၃ရက်ကြာရောက်ရှိနေပါတယ်။ရခိုင်ကချင်နဲ့ကရင်ပြည်နယ်တွေမှာအကြမ်းဖက်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခါထွက်ပြေးနေရတဲ့ဒုက္ခသည်တွေအရေးကိုယ်တိုင်သွားရောက်လေ့လာပြီးဖြေရှင်းကင်တွယ်ဖို့အတွက်ကုလသမဂ္ဂမဟာမင်းကြီးဂရန်ဒီအခုလိုမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာတော့ရခိုင်ကအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့စစ်တွေနဲ့ရခိုင်ပြည်မြောက်ပိုင်းမောင်တော်ဒေသတွေကိုတွားရောက်ပြီးစစ်တွေမျိုးအပြင်ဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂမဟာမင်းကြီးဂရန်ဒီဟာမြန်မာနိုင်ငံကပြန်လည်မထွက်ခွာခွင့်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့လည်းနေပြည်တော်မှာတွေ့ဆုံဖို့ရှိပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုကုဇော်ဝင်းလိုင်ကြီးညာပေးခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကုကျော်အောင်လင်းဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့Kelvin Fowler ဖြစ်ပါတယ် VOU NAS တင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကတောတာရှင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မှုပြပ
ါ
This program has come to you from the Voice of America, Washington.